Welcome to the Voice of America in Burmese.
Mingla mne khe ma shin. Washington myo ro VOA American tan ga ni 2016 ku ni August 23 ye inga ni ne ne khin a season ko Myanmar san no chain mne 6 nai ga ni 9 nai thi line to meter 24 32 ne 40 ru ga ni dai yai thau lwin twa ma ba shin.ကျမအင်ဂျင်နိုင်ပ
ါမင်္ဂလာနံနက်ခင်းပါခင်ဗျာကျွန်တော်စမ်မူရီပါအခုမနေ့ဖက်နိုင်ငံတကာသတင်းတွေကိုကိုညံဝဲအောင်နဲ့ကြင်ပြပေးမှာဖြစ်ပါတယ်တူရကီနိုင်ငံမှာဖြစ်ပွားခဲ့တဲ့မင်္ဂလာပွဲဖောက်ခွဲတက်ခိုက်မှုနဲ့ပတ်သက်ပြီးတော့စောစောပိုင်းရရှိထားတဲ့သတင်းတွေကိုတူရကီအစိုးရကပြန်ပြီးတော့ပြင်ဆင်နေပါတယ်စီးရီးယားနိုင်ငံအလက်ပိုမြို့မှာပိတ်မိနေတဲ့ရပ်သားတွေကိုလူသားချင်းစာနာမှုအကူအညီပေးဖို့အတွက်အခက်ကြုံနေတယ်လို့ကုလတာဝန်ရှိသူအကြီးအကဲကပြောပါတယ်စစ်သွေးကြွတွေမြန်မာနယ်နိမိတ်ကိုတုံးချပြီးတော့အိန္ဒိယကိုတိုက်ခိုက်နေတာခွင့်ပြုမှာမဟုတ်ဘူးလို့မြန်မာအစိုးရကကြေပေးလိုက်ပါတယ်ဒီလိုသတင်းနဲ့အတူထူးခြားတဲ့နိုင်ငံတကာသတင်းတွေကြားမှာပါခင်ဗျာ
ကောင်းပါပြီရှင်သတင်းလွှာတွေတင်ဆက်တဲ့အခါမှာတော့
We can't confirm the participation of the Secretary General to this yet.So we will announce it.
ဒါကတော့မကြခင်ကျင်းပတော့မယ့်27ရာစုပင်လုံညီလာခံကိုကုလအတွင်းရေးမှူးချုပ်ဘန်ကီမွန်ကိုယ်တိုင်တက်ရောက်ဖို့ဖြစ်နိုင်မဖြစ်နိုင်အတိမပြုတ်နိုင်သေးတဲ့အကြောင်းအတွင်းရေးမှူးချုပ်ရုံးရဲ့ပြောခွင့်ရပုဂ္ဂိုလ်က VOA ကိုပြောသွားတာပါ။သတင်းအစီအစဉ်အပြီးမှာနားဆင်ရဖို့ရှိပါတယ်။ဒါအပြင်တရုတ်တိဘက်နဲ့ရှင်ကျန်းအရေး NLD အစိုးရရဲ့သဘောထားအပေါ်တုံ့သက်ထားတဲ့ဆက်သွယ်မေးမြန်းခန်းကိုလည်းနားဆင်ရမှာပါ။နောက်ပိုင်းမှာတော့လေယာစိုက်ပျိုးရေးကဏ္ဍအကြောင်းဆွေးနွေးတင်ပြထားတဲ့စီးပွားရေးကဏ္ဍနဲ့အတူသုတဆုံလင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဥဆန်မိုးဝီနဲ့ကိုညံဝင်းအောင်တို့ကပြောပြပါအောင်ရှင
်။စနေနေ့ကလူပေါင်း54ဦးထက်မနည်းတိစုံရတဲ့တူရကီနိုင်ငံကခတ်လူမျိုးတွေရဲ့မင်္ဂလာပွဲတစ်ခုကိုအတိခံဘုံဖောက်တိုက်ခိုက်ခဲ့သူဟာ ISC တွေးကြော်တွေဆီလွတ်လိုက်တဲ့ကလေးငယ်တယောက်ဖြစ်တယ်ဆိုပြီးတော့ပြောထားချက်ကိုတူရကီအစိုးရကပြန်လည်ပြင်ဆင်နေပါတယ်။ဖောက်ခွဲသူဟာကလေးငယ်တဦးဖြစ်တယ်ဆိုတဲ့ထီမင်ယူဆချက်ဟာမျက်မြင်တွေ့သူတွေထံကနေကြားရတဲ့ကောလာဟလပုံမှာအခြေခံပြီးတော့တုံ့တက်တာဖြစ်တယ်လို့တူရကီဝန်ကြီးချုပ်ဘင်နလီယာဒီရင်ကတင်းနှံနာနေမှာပြောဆိုလိုက်ပါတယ်တိုက်ခိုက်သူရဲ့နောက်ွယ်မှာဘသူဘဝရှိတယ်ဆိုတဲ့တဲလွန်စာကိုအစိုးရအနေနဲ့မသိရှိရသေးတဲ့အကြောင်းတိုက်ခိုက်သူဟာဘသူဖြစ်တယ်ဘယ်ဖွဲ့စည်းကဖြစ်တယ်ဆိုတဲ့စိုးစိုးပိုင်းကရရှိထားတဲ့အချက်အလက်တွေဟာမမှန်ကန်တဲ့အကြောင်းသတင်းတောက်တွေကိုဝန်ကြီးချုပ်ကပြောလိုက်တာပါတိုက်ခိုက်ခဲ့သူဟာအသက်12နှစ်နဲ့14နှစ်ကြားအရွယ်လောက်ရှိပြီးတော့ ISIS တွေးကြွအဖွဲ့ကဆီလွတ်လိုက်သူဖြစ်တဲ့အကြောင်းတူရကီသမ္မတရက်စစ်တိုင်ယစ်အာဒိုဝါကစောစောပိုင်းမှာပြောဆိုခဲ့တာပါတိုက်ခိုက်မှုအတွင်တေဆုံးခဲ့ရသူထက်ဝက်ကျော်ဟာအသက်18နှစ်အောက်ကတ်လူမျိုးတွေလူငယ်တွေဖြစ်တယ်လို့ဆိုပါတယ်ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့ဘယ်အဖွဲ့အစည်းကမှသူတို့စီစဉ်တာဖြစ်တဲ့အကြောင်းပြောဆိုတာမျိုးမရှိသေးပါဘူးဒါပေမဲ့ဘုံမျိုးစားနဲ့တိုက်ခိုက်မှုပုံစံကတော့အရင် ISIS တွေးကြွတွေလက်ထက်ကအပြစ်ခက်ဖို့ခဲ့ဘူးတဲ့ဖြစ်ရတဲ့နဲ့ဆင်တူနေတယ်လို့ဆိုပါတယ်တူရကီနိုင်ငံသားရေးဝန်ကြီးမာဗလော့ကာဗူဆူကလူကစီးရီးယားနိုင်ငံနဲ့နေချင်းထိဆက်နေတဲ့ဒေသတစ်ခွင်မှာ IS Islamic စစ်သွေးကြွတွေလုံးဝကင်းစင်သွားအောင်လှုပ်ဆောင်မယ်လို့တနင်္လာနေ့မှာကတိပြုပြောဆိုခဲ့ပါတယ်
။စီးရီးယားနိုင်ငံမှာလူသားချင်းစာနာမှုအကူအညီပေးဖို့အတွက်အကြီးအမားဆုံးအခက်ကြုံနေရတယ်လို့ကုလသမဂ္ဂရေးဝော်အကူအညီပေးရေးအဖွဲ့အကြီးအကဲကတနင်္လာနေ့မှာသတိပေးပြောကြားလိုက်ပြီးစစ်ကြောပိတ်မိနေတဲ့တောင်းနဲ့ချီတဲ့ရဲသားတွေကိုအစားအစာရေနဲ့ဆေးဝါးဖြန့်ဝေရေးမှအခုအချိန်လုပြီးလှုပ်ဆောင်နေရတယ်လို့သူကပြောပါတယ်။စီးရီးယားပြည်တွင်းစစ်ကြောလူအစုလိုက်အပြုံလိုက်တရားတယ်လို့၅နှစ်ကြာကာလအတွင်းတွေးတက်တန်ယူတိုက်ပွဲတွေအတွင်းမှာအလပူမျိုးကလူသားချင်းစာနာမှုလက်ရှိအခြေအနေအားဘယ်တုန်းကနေမှမတူအောင်ဆိုးဝါးနေကြောင်းကုလသမဂ္ဂအရေးပေါ်ကူညီအဖွဲ့အကြီးအကဲစတီဗင်အိုဘရိုင်ကကုလသမဂ္ဂလူမျိုးရေးကောင်စီကိုနားစင်တင်သွင်းတဲ့သူ့ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်အလပူမျိုးကဒဏ်ရာရသူတွေဖျားနာသူတွေကိုတဲထုတ်နိုင်ရင်းနဲ့အကူအညီပေးနိုင်မှုအတွက်တိုက်ပွဲတွေကိုအပတ်စဉ်48နာရီကြာရက်ဆိုင်းထားဖို့ပြီးခဲ့တဲ့လကစပြီးကုလသမဂ္ဂကတောင်းဆိုခဲ့ပါထဲတာပါလူညုံရေးအတွက်လူအပ်တဲ့အာမခံချက်တွေရပြီဆိုတာနဲ့အလပုံမျိုးအရှိတ်အချမ်းကိုအကူအညီတွေသွားပေးမဲ့ထရက်ကအစင်း80ကိုအသင့်ဖြင့်တားကြောင်းအိုဘရိုင်ကကုလသမဂ္ဂကိုပြောပါတယ
် Republican Party သမ္မတလောင်း Donald Trump ကနိုဝင်ဘာလမှာကျင်းပမဲ့ရွေးကောက်ပွဲအတွက် Democrat Party သမ္မတလောင်းHillary Clinton နဲ့ရှင်ပြိုင်မဲဆွယ်နေရမှာသူ့ရဲ့အဓိကရည်ရည်ချက်တစ်ခုဖြစ်တဲ့ဆော်ရဲစာရန်အထောက်ထားမှရှိပဲ American ပြည်ထောင်စုမှာနေထိုင်နေကြတဲ့ရွှေပြောင်းအခြေချသူတွေကိုတန်းပြီကနေနှင်ထုတ်မယ်ဆိုတဲ့အမြင်သဘောထားကိုဆက်လက်ပြီးတော့စုပ်ကင်ထားဆဲဖြစ်တယ်လို့ပြောလိုက်ပါတယ် Mr. Trump ရဲ့မဲဆွယ်စီယုံရေးအစီအစဉ်မန်နေဂျာအစ်စ်ဖြစ်တဲ့သူ Kellering Conway ကတွစ်ဆိုမေးမြန်းခန်းတစ်ခုမှာ Trump ရဲ့တန်းပြီကနှင်ထုတ်ရေးအစီအစဉ်ဟာဆုံးဖြတ်ရမယ့်ကိစ္စဖြစ်တယ်လို့ပြောဆိုလိုက်ပြီးတဲ့နောက်တနေ့မှာ Fox News နဲ့ပြုလုပ်တဲ့အစီအစဉ်မှာ မစ္စတာထရန့်ကအဲ့ဒီလိုပြောကြလိုက်တာဖြစ်ပါတယ်လူဝင်မှုကြီးကြပ်ရေးဥပဒေနဲ့ပတ်သက်လို့မျှတပြီးတော့တိကျပြတ်သားတဲ့အဖြစ်မျိုးကျွန်တော်တို့ပြေးကျင်ပါတယ်လို့နယူးယောက်မြို့ကအင်ယာချမ်ပီလုပ်ငန်းပိုင်ရှင်တထေးကြီးထရန့်ကပြောပါတယ်ကျွန်တော်တို့အနေနဲ့ပြတ်သားရမယ်လို့ထရန့်ကပြောလိုက်တယ်လို့တိုင်းပြည်အတွင်းမတရားဝင်ရောက်လာသူတွေပေါ်တင်းတင်းမာမာကန်တွယ်ရမယ်လို့လည်းပြောဆိုလိုက်ပါတယ
်ဆီးရီးယားနိုင်ငံတွေကစစ်သွေးကြွတွေကိုအီရန်မှာအခြေစိုက်ထားတဲ့ရုရှားတပ်တွေကဘုံကျဲတိုက်ခိုက်နေတာတပတ်လောက်ပဲရှိသေးပေမဲ့ရှိသေးတဲ့အချိန်မှာပဲဒီတိုက်ခိုက်မှုတွေပြီးဆုံးသွားပြီလို့အီရန်နိုင်ငံကတင်းနာနေမှာပြောဆိုလိုက်ပါတယ်။ရုရှားရဲ့လေကြောင်းတိုက်ခိုက်မှုတွေပြီးဆုံးသွားပါပြီ။လောလောဆယ်အထိပြီးသွားပြီလို့အီရန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ကဒီတီဟီရန်မြို့မှာတရားဝင်ကြေညာလိုက်တာပါ။ရုရှားဟာအီရန်ပိုင်နဲ့ထဲကနေသူ့ရဲ့လေကြောင်းတိုက်ခိုက်မှုစွမ်းရည်ကိုတပါးစုအထင်ကြီးအောင်လူကြီးလူကောင်းမဆန်စွာလုပ်ပြနေတယ်လို့အီရန်ကာကွယ်ရေးဝန်ကြီးဌာနကဝေဖန်ပါတယ်။ဒီပြောဆိုမှုဟာကတောက်စာဖြစ်ရာကစိတ်ဆိုးလို့ပြောတာလားဒါမှမဟုတ်စီးရီးယားမှာရှိတဲ့ IS တွေကိုတိုက်ခိုက်တဲ့ကိစ္စမှာအီရန်နဲ့ရုရှားတို့ကဘယ်လိုဆက်လက်ကူညီသွားမလဲဆိုတော့မဟာဗျူဟာအပြောင်းလဲပြီးဖြစ်လာစီမှာလားဆိုတော့မေးခွန်းတွေထွက်ပေါ်လာတယ်လို့ဆိုပါတယ်
UAV ရေကန်တိုင်ရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 618နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ယူအမေရိကန်တန်ကအင်္ဂါနေ့မနေ့ဖက်နိုင်ငံကသတင်းတွေဆက်လက်ကြေညာနေပါတယ်အိန္ဒိယအရှေ့မြောက်ဘက်ဒေသတစ်ခုမှာစစ်သွေးကြွတွေလှုပ်ရှားနေတဲ့ဆိုတဲ့စစ်သွေးကြွတွေဟာမြန်မာနိုင်ငံနယ်နိမိတ်အတွင်းကိုအခြေစိုက်ထားတဲ့ဆိုတဲ့သတင်းတွေထွက်ပေါ်လာခဲ့ပြီးတဲ့နောက်အိန္ဒိယနိုင်ငံအပေါ်ဆန့်ကျင်တိုက်ခိုက်နေသူတွေကိုမြန်မာနိုင်ငံရဲ့နယ်နိမိတ်နေမျိုးကိုတုံ့ပြန်ပြုမှာမဟုတ်တဲ့အကြောင်းမြန်မာအစိုးရကတင်းနာနေမှာအမခန့်ချက်ပေးလိုက်ပါတယ်။ဒီလိုအမခန့်ချက်ကိုနိုင်ငံတော်အကြံပေးပုဂ္ဂိုလ်လည်းဖြစ်နိုင်ငံသားရေးဝန်ကြီးလည်းဖြစ်တဲ့ဒေါအောင်ဆန်းစုကြည်ကနေပြည်တော်မှာရောက်ရှိနေတဲ့အိန္ဒိယပြည်ပရေးရာဝန်ကြီးဆက်ရှမာဆွာရတ်စ်နဲ့တွေ့ဆုံချိန်မှာပြေးခဲ့တာဖြစ်တယ်လို့အိန္ဒိယသတင်းမီဒီယာတွေပေါ်မှာဖော်ပြထားပါတယ်။တဘုံနေနေနဲ့မြန်မာနိုင်ငံပိုင်နယ်နိမိတ်အတွင်းကနေလှုပ်ရှားနေတာကိုသဘောတူထောက်ခံခြင်းမရှိကြောင်းပြောဆိုလိုက်ပြီးဒီကိစ္စနဲ့ပတ်သက်လို့82နိုင်ငံပူးပေါင်းဆောင်ရွက်ကြဖို့လည်းအကြံပြုခဲ့တယ်လို့ဆိုပါတယ်။အိန္ဒိယစစ်တပ်ဟာ National Socialist Council of Nagaland NSCN အဖွဲ့ရဲ့ Kaplan အဖွဲ့ကိုတိုက်ခိုက်ဖို့အတွက်မြန်မာနယ်နိမိတ်အတွင်းကိုဝင်ရောက်ခဲ့ရတယ်ဆိုတဲ့သတင်းကို Indian Express သတင်းစာမှာတနင်္ဂနွေနေ့ကဖော်ပြခဲ့ပြီးတဲ့နောက်တနေ့မှာမြန်မာနိုင်ငံဘက်ကအခုလိုအမခန့်ချက်ပေးလိုက်တာဖြစ်ပါတယ်။အိန္ဒိယဆိုရဟာပြီးခဲ့တဲ့ဩဂုတ်လအတွင်းတခြား NSCN အဖွဲ့တစ်ခုနဲ့လည်းညဉ့်ညံ့ရေးစာချုပ်လက်မှတ်ရေးထိုးခဲ့ပါတယ်ခင်ဗျာ
။ကမ္ဘာဒီမိုကရေစီနိုင်ငံတွေမှာအမြဲတမ်းအနိုင်ရနေတဲ့ပါတီဆိုတာမရှိသလိုအမြဲတမ်းရှုံ့နေတဲ့ပါတီဆိုတာလည်းမရှိကြောင်း USDP ပြည်ခံပြူပါတီဥက္ကဋ္ဌဦးသိန်းစင်ကနေပြည်တော်မှာမနေ့ကပြုလုပ်တဲ့ပြည်ခံပြူပါတီဒုတိယအကြိမ်ညီလာခံအဖွဲ့မိန့်ခွန်းမှာပြောကြားသွားပါတယ်။ပြည်ခံပြူပါတီအနေနဲ့နိုင်ငံရေးစီဝါရေးပြည်သူ့အရေးစီမံခန့်ခွဲမှုတွေမှာကျွမ်းကျင်အောင်လေ့ကျင့်ထားရမှာဖြစ်ပြီးအချိန်ရောက်လာလို့ပြည်သူကရွေးချယ်တာဝန်ပေးလာတဲ့အခါအစဉ်အသင့်ဖြစ်အောင်ပြင်ဆင်ထားဖို့လိုကြောင်းပါတီဥက္ကဋ္ဌဦးသိန်းစင်ကပြောဆိုခဲ့သလိုပါတီဝင်တွေအနေနဲ့ဘာပဲလုပ်လို့ပြည်သူကိုမျက်နှာမူပြည်သူကိုဗဟုပြုပြီးပြည်သူ့အရေးကိုဦးစားပေးလှုပ်ရှားဖို့လည်းသူကတိုက်တွန်းသွားပါတယ်။2010ရွေးကောက်ပွဲမှာမဲမတမာမှုတွေနဲ့အနိုင်ရခဲ့တဲ့ဆိုပြီးအဝေးပန်းခံရတဲ့ပြည်ခံပြူပါတီဟာ2015ရွေးကောက်ပွဲမှာတော့ NLD ပါတီကိုအပြတ်အသတ်ရှုံးနိမ့်ခဲ့ရပါတယ်။ဒါနဲ့ပတ်သက်လို့ဂံကောမြို့နယ်ကပြည်ခံပြူပါတီဗဟိုကော်မတီဝင်ဦးလှဆွေကအခုလိုသုံးသပ်ပါတယ်
။အဓိကတော့ကျွန်တော်တို့ပါတီကမူဝါဒတွေကကောင်းပြီသားဗျ။အဓိကတော့လူပါပဲ။အခုအဲ့ဒီလူတွေကိုတို့ပြန်လည်ပြုပြင်ပြောင်းလဲရေးတွေလုပ်နေရဗျ။အရင်လူဟောင်းတွေတော်တော်လေးကိုမပါတော့80ရာခိုင်နှုန်းလောက်မပါတော့ဘူး။အဲ့လိုတွေးရပါတယ်။နောက်တစ်ချက်ရှိတာကဟိုဒီမိုကရေစီနိုင်ငံလို့ပြောတယ်လေဟိုတမရိုင်းပြောတာဒီမိုကရေစီနိုင်ငံနေမှာဒီတိုင်းပဲဖြစ်တယ်ဒါပေမဲ့တချို့လူတွေကပြောတာကအကြံခံရေးပါတီဟာအရင်တော့တက်ဆာညာကြီးလိုပဲနလန်ထူမှာမဟုတ်တော့ဘူးလို့ပြောတာတွေရှိတယ်အဲဒါကိုကျွန်တော်အနေနဲ့ပြန်ပြီးတော့သုံးသပ်ပြရမယ်ဆိုရင်တက်ဆာညာကြီးတိမ်မြုပ်သွားတဲ့ခစ်ကဒါအရင်တက်မလို့အစိုးရလက်ထက်ကြတက်မလို့အစိုးရလက်ထက်မှာဘယ်ပါတီမှမရှင်သန်နိုင်ဘူးဖုတ်လိုက်ဖုတ်လိုက်ပဲ NLD ရစပေါ့နော်အဲ့လိုမျိုးဖုတ်လိုက်လေးကနေမှတဖြည်းဖြည်းနဲ့ပြန်ပြီးတော့ရှင်သန်လာတဲ့သဘောပဲအခုကကျွန်တော်တို့ကပါတီစုံဒီမိုကရေစီခစ်ပြပါတီစုံဒီမိုကရေစီခစ်ဆိုတာပါတီအားလုံးကိုယ့်ကိုဆက်တည်ပြီးကိုယ့်ကိုရှင်သန်နိုင်တဲ့အနေအထားရှိရဲ့အဲ့ဖက်ပါတီများဆိုပြီးတော့ဖိတ်တယ်ဗျဖိတ်တဲ့ထဲမှာတခြားပါတီကိုဖိတ်တယ်မနေရအဲ့ဒီထဲမှာပါတီတော်တော်များများပါတီဥက္ကဋ္ဌလာတက်ကြတာတွေ့တယ် ဲဒါပေမဲ့လို့ကျွန်တော်တို့ဖိတ်ရတဲ့မှာ energy မပါဘူးပြအဲ့ဒါကိုကြည်ကြည်အားဖြင့်ကျွန်တော်ကဒါမိတ်ဆက်ပါတီကိုသဘောမထားဘူးဒီပါတီကပြိုင်မဲ့ပါတီလိုပဲသဘောထားတယ်အဲ့ဒါကြောင့်မို့လို့အဲသူမဖိတ်တာလို့ကျွန်တော်ကယူဆတယ်ကျွန်တော်တက္ကသိုလ်ပါတီဟာအဲဒါအတိုက်ခံအစကပြောရလေတက္ကသိုလ်ပါတီကအတိုက်ခံမလုပ်ဘူးအတိုက်ခံမလုပ်ဘူးနဲ့ပြောနေရအခုအတိုက်ခံလမ်းကြောင်းကိုအဲသူသွားမယ်ဆိုတဲ့အနေထားကိုဦးသိစရာပြောတယ်လို့ကျွန်တော်ကဒီလိုသုံးသပ်တယ်ပြဟုတ်
ပြည်ခံရုပ်ပါတီဒုတိယအကြိမ်ကြီးလာကံကိုဩဂုတ21ရက်ကနေ25ရက်နေ့ထိ5ရက်ကြာကျင်းပသွားမှာဖြစ်ပြီးကိုယ်စားလှယ်ပေါင်း980ကျော်တက်ရောက်ခဲ့ပါတယ်ပြည်ခံပြူပါတီကိုအရင်စစ်အစိုးရလက်ထက်1993ခုနှစ်မှာပြည်ခံပြူလူမျိုးရေးအသင်းအဖြစ်စစ်ကောင်းဆောင်တွေနဲ့စတင်ဖွဲ့စည်းခဲ့တာဖြစ်ပြီး2010နိုဝင်ဘာအထွေထွေရွေးကောက်ပွဲမတိုင်ခင်ဇွန်လထဲမှာနိုင်ငံရေးပါတီဖြစ်မှတ်ပုံတင်ခဲ့ပါတယ
်အသက်16နှစ်အွေလောက်ထိငယ်တဲ့ဆယ်ကျော်အတွက်အွေကလေးလုပ်သားတွေကိုရန်ကုန်တဝိုက်မှာရှိတဲ့ H&M လူသီးများတဲ့ဆွီဒင်နိုင်ငံအခြေစိုက် Fashion Company ရဲ့အထည်ချုပ်စက်ရုံနေမှာတနေ့ကို12နာရီထက်ပိုးပြီးတော့အလုပ်လုပ်နေရတဲ့ကိစ္စနဲ့ပတ်သက်လို့အဲ့ဒီစက်ရုံတွေကိုဘလို့ဆက်ပြီးတော့လှုပ်ဆောင်မယ်ဆိုတဲ့အစီအစဉ်တွေကိုချက်ချင်းတင်ပြဖို့ H&M ကတောင်းဆိုလိုက်ပါတယ်Fashion Sleeve ဆိုတဲ့ခေါင်းစဉ်နဲ့လာမယ့်သတင်းပတ်အတွင်းဆွီဒင်နိုင်ငံမှာထွက်မယ့်စာအုပ်မှာဒီအထည်ချုပ်စက်ရုံတွေကကလေးလုပ်သားတွေပင်ပင်ပန်းပန်းနဲ့တနေ့ကို12နာရီထက်ပိုးအလုပ်လုပ်ရတယ်ဆိုပြီးတော့The Guardian သတင်းစာမှာတင်းနာနေကဖော်ပြထားတာနဲ့ပတ်သက်လို့ H&M Company ကတာဝန်ရှိသူတူက VOA ကိုပြောကြားလိုက်တာဖြစ်ပါတယ
်။မြောက်ကိုရီးယားကစီးရီးယားလက်တုပ်ပြတ်မယ်လို့ချင်းချောက်နေတဲ့ကြားကပဲအမေရိကန်နဲ့တောင်ကိုရီးယားတို့နှစ်စဉ်လုံနေကြစီးရီးပူးတွဲလေ့ကျင့်မှုကိုစတင်လိုက်ပါတယ်။ Opera Uche Freedom လို့အမည်ပေးထားတဲ့အဲ့ဒီတရုတ်ဒီစီးရီးလေ့ကျင့်မှုမှာအမေရိကန်စစ်သား2000ခွင်နဲ့တောင်ကိုရီးယားစစ်သား5000ခွင်ပါဝင်ပါတယ်။
The voice of America, VOA. အခုဆက်လက်ပြီးတော့သတင်းလွှာတွေကိုနားဆင်ရမှာပါရှင်။တိုင်းဒေသနဲ့ကိုင်အဖွဲ့အားလုံးပါဝင်နိုင်ဖို့ညှော်မှန်းထားတဲ့27ရာစုပင်လုံညီလာခံဖွင့်ပွဲမှာကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်းတက်ရောက်မယ်လို့မျှော်လင့်ရပါတယ်။27ရာစုပင်လုံညီလာခံကိုတက်ဖို့အတွက်လည်းကုလသမဂ္ဂအတွင်းရေးမှူးချုပ်ကိုဖိတ်ကြားထားတယ်လို့သမရယုံဝင်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ကပြောပါတယ်။ဒေါက်ဆန်းစုကြည်ဥဆောင်ကျင်းပမဲ့ဒီပြည်ထောင်စုငင်းချဲရေးညီလာခံမှာတိုင်းဒေသနဲ့ကိုင်အဖွဲ့တို့ကတော့တက်ရောက်ခွင့်ရဖို့မတေချာသေးပါဘူး။မတ်တိန်ကြီးထိုက်ကအပြည့်အစုံကိုတင်ဆက်မှာပါရှင်
။ပြည်ထောင်စုငင်းချဲရေးညီလာခံ27ရာစုပင်လုံကိုဩဂုတ်လ31ရက်နေ့မှာစတင်ဖို့စီစဉ်ထားတာပါ။ညီလာခံအဖွဲ့နဲ့မှာတော့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်းတက်ရောက်မယ်လို့သမရယုံဝင်ကြီးဌာနပြောခွင့်ရဦးစောထေကပြောပါတယ်
။ဖွံ့ဖွဲ့ကိုတက်ချင်တယ်လို့ပြောတယ်။သူတို့ကတော့ကျွန်တော်တို့ကမူလနောက်ရက်ပေါ့နောက်ရက်မဟုတ်ဘူးသူကဖွံ့ဖွဲ့ရစပြီးတော့ဖွံ့ဖွဲ့မှာအမိပေါ့နော်တက်ချင်တယ်လို့ပြောတယ်။အဲတော့ကျွန်တော်တို့သူ့ကိုဖွံ့ဖွဲ့ဖိတ်ထားတယ်ပေါ့ဟုတ်။အသိသက်တွေမဟုတ်ဘူး။အသိသက်တွေမဟုတ်ဘူး။ကျွန်တော်တို့ကနိုင်ငံတကာတိုင်ဝမ်ကိုဖိတ်ကြားတယ်။ဖိတ်ကြားတဲ့အခါမှာကျွန်တော်တို့မြန်မာနိုင်ငံမှာရှိတဲ့ကုလသမဂ္ဂဌာနကိုလည်းပါဝင် agency ကုလသမဂ္ဂ agency ကိုဖိတ်တယ်။နောက်တန်မြန်မာနိုင်ငံနဲ့တန်မန်ဆက်သွယ်ရှိတဲ့ဒီတန်မန်တန်ယုံတွေကိုဖိတ်တယ်။နောက်မြန်မာနိုင်ငံနဲ့ထဲထဲဝင်ဝင်ကုလဆောင်ရွက်နေတဲ့နိုင်ငံတကာအဖွဲ့အစည်းတွေဖိတ်တယ်။အဲဒီကနေတော့တန်ဒီမောကတူကိုယ်တိုင်တက်ချင်တယ်ဆိုကျွန်တော်တို့ကဖိတ်ပေးတယ
်။ဒေါက်ဆာစုကြည်ဦးဆောင်မဲ27ရာစုပင်လုံညီလာခံကိုတက်ရောက်ဖို့အတွက်နိုင်ငံတကာတန်တမန်တွေကုလသမဂ္ဂအဖွဲ့အစည်းတွေနဲ့နိုင်ငံတကာအဖွဲ့အစည်းတွေကကိုယ်စားလှယ်တွေကိုလည်းဖိတ်ကြားထားတာဖြစ်ပါတယ်။ညီလာခံမှာတော့အပြစ်ရလက်မှတ်ရေးထိုးထားတဲ့အဖွဲ့တွေရောအပြစ်မရရသေးတဲ့လက်နက်ကိုင်အဖွဲ့အစည်းတွေရောအားလုံးပါဝင်နိုင်ရေးကြိုးစားနေတာဖြစ်ပါတယ်။ဒါပေမဲ့အခုချိန်ထိတော့တနိုင်ငံလုံးအပြစ်ရစားချုပ် NCA မှာလက်မှတ်မထိုးထားသေးတဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများ Federal Council UNFC ဘက်ကဘသူတွေကိုစားပြုတက်ရောက်မလဲဆိုတာမသေးချာသေးတယ်လို့တက်ရောက်ဖို့ဖိတ်ကြားမခံရသေးတဲ့အဖွဲ့တွေလည်းရှိနေပါတယ်။လက်နက်စွန့်ဖို့သဘောတူညီချက်မရဖြစ်နေတဲ့ AA ရခိုင်လက်နက်ကိုင်တပ်ဖွဲ့ TNLA တောင်ပလောင်တပ်ဖွဲ့နဲ့ MNDAA ကိုကန့်လက်နက်ကိုင်တပ်ဖွဲ့တို့ကတော့ညီလာခံချင်းပဖို့တည်င်းတပတ်အလို့အထိဖိတ်ကြားမခံရသေးဘူးလို့TNL အဖွဲ့ရဲ့ပြောခွင့်ရတာအိုက်ကျော်ကပြောပါတယ
်အလုံးပါဝင်တော်လို့ရှင်တော့ဒီညနေစတဲ့အစုညလာခမဟိုကအမျိုးလာတက်မယ်ပြီးတော့ဒီဆွေးနွေးမှုလည်းအားလုံးအဆင်ပြေတော့လို့မဆင်တော့ဒီမြန်မာတမိုင်းမှာတော့တော်တော်လေးကောင်းခဲ့တဲ့လက်တမိုင်းဝင်နေတဲ့ဟိုအခါနာဖြစ်မှာပေါ့စီဝေးဖြစ်မှာပေါ့နော်ဒီစီဝေးမှာဆောစောပြုတ်လို့ဒီတိုင်းကတော့အဆူညီနေတဲ့ဒီတူတူတူတူတူပဲပေါ့စနေမှာဒီမြဝပြည်နိုင်ငံကြီးပြည်လဲအောင်ဒီလိုပြည်လဲအောင်ဘယ်လိုဆင်းရဲကြမလဲ ဆင်းရဲပြီးတော့လို့ရှင်တော့သူတို့ကတီးမှုချက်ကိုလည်းတက်မယ်ဆိုရင်တော့သူဘက်ကတော့အဘညာညာကောင်းရနိုင်မလဲသူကဘယ်လိုဖြည့်ဖြည့်ရင်းပြီးနိုင်မလဲဆိုတော့အဘဆောက်ကြည့်ရမယ်လိထားတော့ရှိတည်တော့
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ဦးဆောင်မဲ27ရာစုပင်လုံညီလာခံမှာပါဝင်ခွင့်ရရည်အတွက်မျှော်လင့်ထားစေဖြစ်တယ်လို့လည်း TNL အဖွဲ့ရဲ့ပြောခွင့်ရဒါအကျော်ကပြောပါတယ်တချိန်တည်းမှာပဲ UNFC ညီညွတ်တော်တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီအဖွဲ့ဝင်တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေဘက်ကတနိုင်ငံလုံးအပြစ်ခတ်ရက်စဲရေးစာချုပ် NCA မှာပါဝင်လက်မှတ်ရေးထိုးနိုင်ဖို့ဗဲအားလုံးတို့အပြစ်ခတ်ရက်စဲရေးကြီးညာဖို့နောက် NCA ပါအချက်တချို့ကိုပြင်ဆင်ဖို့အပါအဝင်အချက်၈ချက်အစိုးပြုထားပေမဲ့သဘောတူညီချက်တော့မရရှိသေးပါဘူးရှင်
။မတ်သိန်ကြီးထိုက်ပါရှင်။အခုလိုဩဂုတ်လ31ရက်နေ့မှာကျင်းပမယ့်27ရာစုပင်လုံညီလာခံကိုတက်ရောက်ဖို့မြန်မာအစိုးရရဲ့ဖိတ်ကြားချက်ကိုကုလသမဂ္ဂအတွင်းမှုချုပ်ဘန်ကီမွန်းကလက်ခံရရှိခဲ့ပေမဲ့သူကိုယ်တိုင်တက်ရောက်ဖို့ဖြစ်နိုင်မဖြစ်နိုင်လောလောဆယ်အတီးမပြုတ်နိုင်သေးကြောင်းကုလအတွင်းမှုချုပ်ရုံးရဲ့ပြောခွင့်ရပုဂ္ဂိုလ်က VOE ကိုပြောပါရယ်ဒါပေမဲ့မြမငင်းချင်ရေးဆွေးနွေးပွဲတွေမှာအားလုံးပါဝင်နိုင်ရေးနဲ့အောင်မြင်ရေးအတွက်ကုလသမဂ္ဂဘက်ကဆက်ပြီးပံ့ပိုးကူညီဖို့အသင့်ရှိနေကြောင်းသူကဆိုပါရယ်အခုလိုမြမအစိုးရကဖိတ်ကြားချက်နဲ့ပတ်သက်လို့ကုလသမဂ္ဂအတွင်းမှုချုပ်ရုံးရဲ့ပြောခွင့်ရပုဂ္ဂိုလ်ကအခုလိုပြောပါရယ်
We can't confirm the participation of the Secretary General to this yet.
ရင်းချင်းရင်းညီလာခံကိုကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကင်မွန်းတက်ရောက်မယ်လို့အခုအချိန်မှာကျွန်တော်တို့အတိမပြုတ်နိုင်သေးပါဘူး။ဒါပေမဲ့ကုလသမဂ္ဂဘက်ကအချိန်မီကြေညာချက်ထုတ်ပြန်ပေးပါမယ်
။မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဖြစ်စဉ်ရှေ့ဆက်သွားနိုင်ဖို့ကုလသမဂ္ဂရဲ့ပါဝင်မှုအခမ်းအနားနဲ့ပတ်သက်လို့တော့သူကအခုလိုဆက်ပြောပါတယ်။
Over the past 5 years the special advisor to the secretary general has sought to
ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးပုဂ္ဂိုလ် VJ နံဘီယာကိုတိုင်လဲလွန်ခဲ့တဲ့9နှစ်ကျော်ကတည်းကမြန်မာနိုင်ငံရဲ့အမျိုးသားပြန်လည်တည်မြဲရေးကြိုးပမ်းအားထုတ်မှုမှာပါဝင်ကူညီခဲ့ပါတယ်တနိုင်ငံလုံးအပြစ်ခရဆဲရေးသဘောတူညီချက်အပေါ်မြန်မာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ပေါင်း20နီးပါးကြားညှိနှိုင်းဆွေးနွေးမှုတွေမှာတရုတ်နိုင်ငံနဲ့အတူတရားဝင်လေ့လာသူအနေနဲ့ကုလသမဂ္ဂကဖိတ်ကြားခံခဲ့ရပါတယ်
ဒါတင် NCA စာချုပ်မှာလက်မှတ်ရေးထိုးမှထားတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေကနေမကြသေးခင်ကကျင်းပခဲ့တဲ့ကချင်ပြည်နယ်မိုင်ဂျာယန်ညီလာခံမှာငြိမ်းချမ်းရေးဖြစ်စဉ်အောင်မြင်ဖို့ကုလသမဂ္ဂဘက်ကတိုးတိုးတိတ်တိတ်နဲ့ပါဝင်ခဲ့ကြောင်းသူကအခုလိုဆက်ပြောပါတယ
်The UN has also participated in a summit and plenary meetings organized by the ethnic armed organizations to
calibrate အဲ့ဒီဆွေးနွေးပွဲတွေမှာကုလသမဂ္ဂဘက်ကသက်ဆိုင်သူအားလုံးကိုပုံစံအမျိုးမျိုးနဲ့ချင်းကပ်ဆက်ဆံခဲ့တယ်လို့ငင်းကြဲဖြစ်စဉ်ဆက်လက်လှုပ်ဆောင်နိုင်ဖို့ပေါ်ပေါ်ထင်ထင်မဟုတ်ပဲသူတို့တိတ်တိတ်နဲ့ပါဝင်ခဲ့တာပါ။ကွဲလွဲချက်တွေအဆင်ပြေချောမွေ့အောင်နဲ့တင်းမာမှုတွေလျော့ပါအောင်ကုလသမဂ္ဂကိုယ်စားလှယ်ဘက်ကကြိုးပမ်းခဲ့တယ်လို့ဆွေးနွေးပွဲမှာပါဝင်တဲ့အဖွဲ့တွေကလည်းနားလည်မှုနဲ့အပြန်အလှန်ဆွေးနွေးပြောဆိုမှုတွေဖြစ်လာအောင်ပံ့ပိုးပေးခဲ့ပါတယ်
။ညှိနှိုင်းဆွေးနွေးမှုတွေတိုးတက်ရင်းနဲ့ပုံမှန်ပြီးအားလုံးပါဝင်နိုင်အောင် NCA စာချုပ်မှာလက်မှတ်ရေးထိုးထားတဲ့အဖွဲ့တွေရောလက်မှတ်မထိုးထားတဲ့အဖွဲ့တွေကပါ2015ခုနှစ်အောက်တိုဘာလကတည်းကကုလသမဂ္ဂဘက်ကတွေ့ဆုံဆွေးနွေးခဲ့ကြောင်းပြောခွင့်ရပုဂ္ဂိုလ်ကပြောပါရယ်အကယ်၍သက်ဆိုင်သူတွေဘက်ကမေတ္တာရက်ခံမယ်ဆိုရင်ကုလသမဂ္ဂကအခုအတိုင်းဆက်ပြီးပံ့ပိုးကူညီသွားမှာဖြစ်တယ်လို့အတွင်းမှုချုပ်ရုံးရဲ့ပြောခွင့်ရပုဂ္ဂိုလ်ကဆိုပါရယ်မကြာခင်ကျင်းပတော့မယ့်ပထမအကြိမ်27ရာစုပင်လုံညီလာခံမှာနှစ်ဖက်ညှိနှိုင်းလို့မရသေးတဲ့တအောင်းပလောင်ကိုကန့်နဲ့ရခိုင်လက်နက်ကိုင်မဟာမိတ်သုံးဘွဲ့ပါဝင်ရေးဝိုင်းဝန်းကြိုးပမ်းနေကြောင်းရန်ကုန်မြို့မှာကျင်းပနေတဲ့27ရာစုပင်လုံညီလာခံပြင်ဆင်ရေးဆွေးနွေးပွဲကိုတက်ရောက်နေတဲ့ UNFC ကိုစလေခူဦးရေကပြောပါတယ
်ဒီဖက်သုံးဘွဲ့ကိုလည်းဒါလောလောဆယ်အထိကတော့သူတို့ဟိုဖိတ်ကြားထားဖို့လောလောဆယ်မှာဟိုအစိုးရဖက်ကပြန်လည်စဉ်းစားနေတယ်ဆိုတဲ့သဘောရှိနေတယ်လို့ပဲကျွန်တော်ချန်ပြပြလို့ရမှထင်ပါတယ်နော်မူလကတော့သူတို့ကဖိတ်ကြားဖို့ဆိုပြီးတော့ပြင်ဆင်ထားပါတယ်တကယ်တမ်းဒီသုံးခွဲကကောင်းဆောင်နေတဲ့သူတို့တွေ့တဲ့အခါမှာညီနိုင်ဆွေးနွေးမှုကသူတို့နည်းနည်းအစိမ်းမချောတဲ့သဘောဖြစ်တော့ဖိတ်ကြားမှုကိုသူတို့ကနရဆိုင်တာပြီးတော့ပြန်လည်သုံးသပ်တယ်ဆိုတဲ့အနေအထားမျိုးကိုကျွန်တော်တို့ကြားရပါတယ်နော်ကျွန်တော်ပဲမေးလိုက်ပါတယ်သူတို့ပတ်ဝန်းတက်ရောက်နိုင်ဖို့အတွက်အခွင့်အလမ်းပြုဖို့များစကားချက်ရှိသလားဆိုပြီးတော့မေးတာနေအဲ့တော့အဖြေကတော့ဒါပါပဲနော်သူတို့ဒီကြားထဲမှာလည်းဖြစ်ပေါ်တိုးတက်မှုရှိကောင်းရှိနိုင်တာပေါ့နော်ရှိမယ်ဆိုတော့သူတို့ဖိတ်ကြားခံရမှာပါသူတို့ဖက်ကလည်းကျွန်တော်တို့သိရသလားတော့တက်ရောက်လို့လည်းဆန္ဒတွေရှိပါတယ်
နီလာကံကိုလေးလာသူဖြစ်တဲ့ရောက်မဲ့တန်တမန်တွေနိုင်ငံတကာအဖွဲ့အစည်းတွေ CSO အရက်ဖက်လူမှုအဖွဲ့အစည်းတွေအပါအဝင်လူပေါင်း1800ခန့်အထိဖိတ်ကြားသွားမယ်လို့ညီလာခံဖြစ်မြောက်ရေးတာဝန်ရှိသူတွေကပြောပါတယ်ရှင်အင်္ဂါနေ့နဲ့ခင်ဗီအိုမြန်မာပိုင်းစီစဉ်ကိုဝါရှင်တန်ဒီစီကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင်လူခွေရေးချိုးဖောက်မှုတွေကြောင့်မကြာခဏဝေဖန်ခံရလေရှိတဲ့တရုတ်နိုင်ငံကတိဘက်နဲ့ရှင်ကျန်းဒေသအရေးနဲ့ပတ်သက်လို့တရုတ်နိုင်ငံရဲ့ရည်တည်ချက်ကိုနားလည်ထောက်ခံကြောင်းမြန်မာအစိုးရကပြောဆိုလိုက်ပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ရဲ့တရုတ်နိုင်ငံခီးစဉ်အတွင်ပူးတွဲကြေညာချက်ထုတ်ပြန်ရမှာအဲ့ဒီလိုပြောဆိုလိုက်တာပါ။ဗမ်လိုက်နိုင်ငံသားရေးမူဝါဒကိုလက်ကင်ထားတဲ့မြန်မာနိုင်ငံအနေနဲ့အခုလိုထူးထူးခြားခြားပြောဆိုတဲ့အပေါ်မှာမြန်မာအရေးကျွမ်းကျင်သူဦးမင်းစင်ရဲ့သဘောထားကို VOA မြန်မာပိုင်းဌာနမှဦးတန်းလွင်ထွန်းကမေးမြန်းထားပါတယ်ရှင်
။ဟုတ်ကဲ့ကိုမင်းစင်ခင်ဗျအခုဒေါ်အောင်ဆန်းစုကြည်ရဲ့တရုတ်ပြည်9ရက်ကြာခီးစဉ်အပြီးမှာထွက်လာတဲ့တရုတ်နဲ့မြန်မာပူးတွဲကြေညာချက်ပေါ့နော်ဒီကြေညာချက်ကိုဖတ်ရတာကတော်လေးအားရစရာကောင်းပါတယ်အထူးသဖြင့်တရုတ်နဲ့မြန်မာချစ်ကြည်ရေးကိစ္စပူးပေါင်းဆောင်ရွက်ရေးကိစ္စဒီမြန်မာနိုင်ငံရဲ့ဖွံ့ဖြိုးတိုးတက်မှုတွေကိုတရုတ်ကနေကူညီမယ်ဆိုတဲ့ကိစ္စနိုင်ငံတကာအရေးတွေမှာမြန်မာနဲ့တရုတ်နားလည်မှုအပြင်နဲ့ပူးပေါင်းဆောင်ရွက်မယ်ဆိုတဲ့ကိစ္စတွေဒီကိစ္စတွေကတော်တော်လေးအားရစရာကောင်းပါတယ်ဒါပေမဲ့အဲ့ထက်မှထူးခြားတဲ့အချက်ကလေးတစ်ချက်ပါတယ်ခင်ဗျအထူးသဖြင့်ကြေညာချက်ဒီအပိုင်းနံပါတ်9မှာပေါ့နော်အဲ့အဲ့ထက်မှထည့်ပြောထားတာကတရုတ်နိုင်ငံရဲ့တနိုင်ငံတည်းအဖြစ်ရည်တည်မှုဆိုတာကိုအထူးသဖြင့်ဒါထိုင်ဝမ်ရဲ့ကိစ္စပေါ့နော်အဲ့ဒါကိုမြန်မာနိုင်ငံကနေပြီးတော့နားလေတဲ့ထောက်ခံတယ်ဆိုတဲ့အချက်ဒါအပြင်ဒီထဲပို့ပြီးတော့ထူးခြားတဲ့အချက်ကဒီတိဘက်ပြည်အရေးနဲ့ဒီစင်ကြံပြည်နယ်မှာဖြစ်နေတဲ့ကိစ္စတွေမှာတရုတ်နိုင်ငံရဲ့ရည်တည်မှုကိုမြန်မာဘက်ကနေပြီးတော့နားလေပြီးတော့ထောက်ခံပါတယ်ဆိုပြီးတော့ဖော်ပြထားတယ်ဒါကတော်တော်လေးထူးခြားတဲ့အချက်လို့မမြင်ဘူးလားခင်ဗျ
ခုနကပြောသလိုပဲပေါ့နော်ဒီကျွန်တော်တို့ဒီမြန်မာနဲ့တရုတ်အင်ဂျင်ဆက်ဆံရေးမှာမြန်မာအစိုးရဆက်ဆက်ကတော့တရုတ်နဲ့ပတ်သက်လို့ရှိရင်ဒီလက်တွေ့နိုင်ငံကြီးပေါ့လက်တွေ့နိုင်ငံကြီးကိုအခြေခံပြီးတော့အတက်နိုင်သမျှဟိုအထိုက်လျောက်ဟိုလက်လေတော့ဆက်ဆံနိုင်ရှိပါတယ်ကိုယ်မှလည်းပြည်ရင်းဆက်ကရှိနေတယ်အင်ဂျင်နိုင်ငံနဲ့အင်အားကြီးနိုင်ငံဖြစ်တဲ့အခါကျတော့ဒါကြောင့်မို့ဒီတရုတ်တပီတဲ့မူဝါဒဆိုတော့အသေးစားမဟုတ်ပါဘူးဒါပေမဲ့ခုနကဒီပြောသလိုပဲရှင်ကျန်းနဲ့ဒီဘက်ကိစ္စကကျတော့ကျွန်တော်နားလည်တယ်လို့ဆိုရင်ဒါဟာအခုမှဒေါ်အောင်ဆန်းစုကြည်လက်ထက်ကျမှလာတရားဝင်ပေါ့နော်လူကြီးထင်ရှားထုတ်ပေါ်ပြောတဲ့ကိစ္စလို့ထင်ပါတယ်အရင်မဆာလာနဝတာနာပါဆက်ဆက်ကတော့ပြောကောင်းပြောပြမယ်ဒါပေမဲ့တရားဝင်ဟဲ့လားဒီလောက်ကြီးလူကြီးထင်ရှားပြောတာမျိုးတော့ကျွန်တော်လည်းလမ်းမီတော့မရှိသေးပါဘူးကျွန်တော်မှားနေတော့မှားနေတယ်လမ်းမီတော့မရှိပါဘူ
းဒီနေရာမှာထူးခြားချက်တစ်ခုကဒေါ်အောင်ဆန်းစုကြည်ကိုယ်တိုင်ကပေါ့နော်အထူးသဖြင့်ဒါလူ့အခွင့်အရေးနိုင်ငံတကာလူ့အခွင့်အရေးကိစ္စတွေမြန်မာနိုင်ငံရဲ့လူ့အခွင့်အရေးကိစ္စတွေမှာတကယ့်ကို icon တစ်ခုအနေနဲ့ထင်ထင်ရှားရှားနဲ့နိုဘယ်ငြိမ်းချမ်းရေးဆုတောင်းရရှိထားတဲ့လူတယောက်အနေနဲ့ကဒီတရုတ်ပြည်ဒီအရေးမှာတရုတ်နိုင်ငံကိုနိုင်ငံတကာကဝေဖန်နေတယ်ဆိုတဲ့အကိစ္စတွေဟာဒီတိဘက်နဲ့စင်ကြံကိစ္စမှာတရုတ်နိုင်ငံအစိုးရရဲ့ကင်တွယ်ပုံတွေကိုလူခွင့်ရေးချိုးဖောက်မှုတွေကိုအဓိကထားပြီးဝေဖန်နေကြတာအဲ့တော့ဒီကိစ္စမှာဒေါ်အောင်ဆန်းစုကြည်လိုပုဂ္ဂိုလ်တယောက်ကသူ့ရဲ့ခီးစဉ်ပြီးမှဒီလိုဖူးတွဲကြေညာချက်ထုတ်တယ်ဆိုတာဒီနိုင်ငံတကာလူခွင့်ရေးလှုပ်ရှားမှုတွေအတွက်ဘယ်လိုသက်ရောက်မှုဖြစ်သွားစေမလဲဘယ်လိုထင်ကြီးတွေပေါ်လာနိုင်လဲခင်ဗျ
ဒီဒေါ်အောင်ဆန်းစုကြည်ကိုယ်တိုင်ကဒီအတိုက်ခံကောင်းဆောင်ဘဝကနေပြီးတော့ဒါကသူကနာအစိုးရကောင်းဆောင်ပေါ့နော်ဖြစ်လာတဲ့အခါကျတော့သူ့မှာစဉ်းစားပုံတွေပြောင်းလာတယ်ရှိနေပါတယ်။ဒါပြီးတော့ချင်းကပ်ပုံတွေပြောင်းလာတယ်ရှိနေပါတယ်။ဒါပေမဲ့လည်းတခုတေချာကတော့နိုင်ငံကမာနိုင်ငံသားရေး policy ကိုလုပ်တဲ့အခါမှာဒီအမျိုးသားအကျိုးစီးပွားဆိုတဲ့လက်တွေ့နိုင်ငံကြီးတခုတည်းကိုပဲချိန်ပြီးတော့လုပ်မယ်ဆိုရင်အဲ့နိုင်ငံဟာဒီကျွန်တော်နိုင်ငံတကာမှာပွဲလေတင်ပြီးတော့တိတ်ခါရှိတာမျိုးရနိုင်မှာခင်းရမှာ။အမျိုးသားအကျိုးစီးပွားကိုလည်းလုပ်တယ်တစ်ဖက်ကလည်းနိုင်ငံတကာစံချိန်စံညွှန်းတွေဖြစ်တဲ့လူ့အခွင့်အရေးတွေဒီမိုကရေစီတွေကိုဆောင်ထင်းလိုက်နာတာမျိုးဒါမျိုးလိုက်နာဖို့အတွက်မူဝါဒချမှတ်တာမျိုးတွေကိုဟိုဒီနိုင်ငံကအမြင်နေရပါတယ်ဒေါ်အောင်ဆန်းစုကြည်ဆိုလို့ရှိရင်လည်းသူနေကြေကျုပ်ကြတဲ့အချိန်မှာသူတော့ချက်ပြောခဲ့တာရှိပါတယ်အဲ့ဒါကဘာလဲဆိုတော့ please use your liberty to promote ours ဆိုတာအဲ့ဒါသူပြောချင်တာကတော့သင်တို့ရဲ့ဟာရှင်တို့ရဲ့ကျွန်တော်လက်ခွင့်တွေကိုတုံးပြီးတော့ကျမတို့ရဲ့လက်ခွင့်ကိုမြင့်တင်ပြပါဆိုပြီးသူကိုယ်တိုင်တောင်းဆိုခဲ့တာရှိပါတယ်။အခုချိန်ထိတဲ့မြန်မာနိုင်ငံဟာဒီမိုကရေစီနိုင်ငံပေါ်ရောက်တယ်လို့ပြောလို့မရသေးပါဘူး။ဒါကြောင့်မို့ဒေါ်အောင်ဆန်းစုကြည်ကိုယ်တိုင်ကပဲဒီမိုကရေစီထွန်းကားရေးညဉ့်ဉျေးရေးအတွက်နိုင်ငံကအကူအညီတောင်းနေရတာရှိပါတယ်။ဒါကြောင့်မို့ကျွန်တော်တို့ကနိုင်ငံတိုင်းမှာတော့ချမှတ်တဲ့အခါမှာလူ့အခွင့်အရေးတစ်ခုလည်းပဲကြည့်ရမယ်လို့ပြောလို့လည်းမရသေးလို့ပဲ။တစ်ဖက်ကလည်းလူ့အခွင့်အရေးတွေကိုလုံးဝမျက်ကွယ်ပြုပြီးတော့အမျိုးသားအကျိုးစီးပွားတစ်ခုလည်းပဲရုပ်တင်နေဆိုလို့ရှိရင်လည်းနိုင်ငံကအလယ်မှာတော့အင်မတန်မှအငြင်းပွားစရာဖြစ်နေမှာ။
ဒေါ်အောင်ဆန်းစုကြည်ကသူ့အနေနဲ့ပြောထားတာရှိပါတယ်သူကနိုင်ငံရေးသမားပေါ့နော်အဲတော့နိုင်ငံရေးသမားတယောက်အနေနဲ့ဆိုပြီးတော့သူ့အနေနဲ့ခံလုံးလုံးခံယူပြီးတော့အခုဒီလူ့အခွင့်အရေးကိစ္စတွေကိုအမျိုးသားအကျိုးစီးပွားအတွက်ပဲကြည့်ပြီးတော့အခုချိန်မှာမပြောသင့်ဘူးလို့သူဆုံးဖြတ်လိုက်တာတော့ဖြစ်နိုင်တယ်လားခင်ဗျ
တခုကဒီကနေ့သူ့ကိုယ်သူနိုင်ငံရေးသမားလို့ခံယူတာလေဒါကတော့သဘာဝကျပါတယ်မှန်လည်းမှန်ပါတယ်ဒါပေမဲ့လည်းနိုင်ငံတကာကသူ့ကိုရှုမြင်တာကတော့နိုင်ငံတကာမှာသူ့ပုံမှာ
လာဝင်းနေစားကျင်ညိုတာကတော့နိုင်ငံတကာမှာဩစတိကမှာရှိတယ်ကတော့အဓိကကတော့သူကလူခွင့်ဟိုတိုက်ပွဲမှာရုံးကန်ခဲ့တယ်တတ်တိရှိတဲ့လူဆိုရအမြင်နဲ့နိုင်ငံတကာသူ့ကိုပြီးတော့ကျင်ညိုလေးစားတာဖြစ်ပါတယ်ဒါကြောင့်မို့ဟိုဒေါ်အောင်ဆန်းစုကြည်ကလူခွင့်တမားတယောက်အနေနဲ့ဒီလိုအောင်ပွဲခံခဲ့တယ်အခုနိုင်ငံတကာမှာမြန်မာဘဏ်ပွင့်မှာဆိုတာကတော့သူရဲ့လုံဆောင်ချက်တွေပေါ်မှာအားရုံမူတည တူပါပဲအဲ့တော့နယ်ဆင်မန်ဒဲလာကကျွန်တော်သတိထားမိတာကသူဒေါ်အောင်ဆန်းစုကြည်နဲ့ပတ်သက်လို့ရှိရင်တစုံတရာပြောဖို့သူ့အနေနဲ့ပြောဆိုမှုတွေမရှိခဲ့ဘူးဟိုနည်းနည်းဘေးထွက်လက်ဆောင်နေရာကြီးများခဲ့တယ်ဆိုတော့အထူးသဖြင့်ကတော့တရုတ်နိုင်ငံနဲ့ဆက်ဆံရေးပြတ်မယ်ဆိုတော့ဒါမှမဟုတ်လို့ရှိရင်မြန်မာအစိုးရနဲ့ဒီကိစ္စဟိုဆက်ဆံရေးပြတ်မယ်ဆိုတော့အချက်မျိုးလေးတွေရှိနေတော့သူလက်ဆောင်နေခဲ့တယ်ဆိုတော့တာရကလေးတွေရှိခဲ့တယ်ဒါပေမဲ့တောင်အာဖရိကမှာတခြားလူခွင်နဲ့ပတ်သက်ပြီးတော့ထင်ရှားတဲ့ငင်းငိုင်းနိုဘယ်ဆုရှင်ဒက်စမွန်တူတူကြတော့ဒေါ်အောင်ဆန်းစုကြည်ကိစ္စကိုအားသက်တရော်တွေလှုပ်ဆောင်ခဲ့တယ်ဆိုတော့ဒီအခြေအနေတွေမှာအခုပါနဲ့သွားပြီးနှိုင်းရှင်လို့ရတယ်ဆိုတော့တရုတ်နိုင်ငံမှာအကျဉ်းကျခံရတဲ့ငင်းငိုင်းနိုဘယ်ဆုရှင်လူလျှောက်ဖို့ကိစ္စပေါ့နော်သူကိစ္စကိုဒေါ်အောင်ဆန်းစုကြည်ကဒီခီးစဉ်အတွင်းမှာမပြောခဲ့ဘူးဆိုတာမျိုးပဲကျွန်တော်တို့ခံမှန်းလို့ရတယ်လေအဲ့ဒါအဲ့နှစ်ခုကိုဘယ်လိုနှိုင်းရှင်လို့ရအောင်လဲခင်ဗျ
ဒီနောက်ဆက်မှနော်ကျွန်တော်2003ခုနှစ်ပေါ့နော်ဒေါ်အောင်ဆန်းစုကြည်တပိုင်းကိစ္စမှာအတိုက်ခိုက်ခံပြီးနောက်ပိုင်းမှာတွေ့ခဲ့ပြီးပါတယ်။နော်သူနဲ့45မိနစ်လောက်စကားပြောရပါတယ်။ကျွန်တော်ပြောရတဲ့နေမှာအဓိကကျွန်တော်ပြောရတဲ့အကူအပါလဲဆိုတော့ဒီဒေါ်အောင်ဆန်းစုကြည်ကိုဒီလောက်ထိရေးရဆက်ဆက်လှုပ်ချမ်းမှုကြိုးစားတဲ့ကိစ္စမှာဘာကြောင့်မို့နောက်ဆက်မှနော်နှုတ်ဆက်နေတယ်လို့သူကျွန်တော်တော်တော်လေးကိုပြင်းပြင်းထန်ထန်ပြောခဲ့ပြီးပါတယ်။ဆိုတော့ဟိုအဲ့တော့ကျွန်တော်သူနဲ့တွေ့ရမှာဆိုကျွန်တော်ဒီဂျင်ဘက်မှာကျွန်တော်ဝတ်ထားတဲ့ T-shirt ကဆိုရင်ဒါမင်းကိုနိုင်တီ T-shirt နဲ့ဝတ်ထားပြီးသူရှစ်တို့ကျွန်တော်ရှင်းပြပါတယ်။ဒီလူတွေကထောင်ထဲမှာနဲ့နာခံရရဲဆိုတော့သူကဒါလို့လည်းသူနားလဲပါတယ်တဲ့ဒါပေမဲ့သူနိုင်ငံကြီးမှာသူတိထပ်ပို့ပြီးတော့တန်ကင်းတမန်ကြီးရလို့ဆရာကြီးရှိလို့ပါဆိုပြောပါတယ်သူနဲ့ကျွန်တော်နေတော့အချင်းများခဲ့ရပါတယ်ဒါကျွန်တော်ပြောချင်တာကပါလဲဆိုတော့ဒေါ်အောင်ဆန်းစုကြည်နဲ့ပတ်သက်ရင်လည်းနိုင်ငံတကာကဟိုလီရှော့ကိုကိစ္စလို့ခေါ်မျိုးပေါ့နော်ဟုတ်လားပြောမှလားဒါတလိုင်းလောင်းမှလို့ကိစ္စမျိုးပြောမှလားဆိုပြီးနိုင်ငံတကာမျှော်လင့်ပါတယ်ကျွန်တော်တို့နေရတော့ဟိုကိုပြည်တွင်းချင်းတွေအစင်းတိဟိုတစုံတရာအစင်းတိထားတဲ့အခါကျတော့သူဘယ်တော့ပြောမှမဟုတ်ဘူးလို့ကျွန်တော်တို့ငကိုရီကဟိုနားလည်ထားပါတယ်ဒါပေမဲ့လေဒီစင်တန်နဲ့ဒီဘက်ကိစ္စလို့ခါမျိုးကတော့သူကိုယ်တိုင်ပဲလူစဉ်ပြောခဲ့တာလားဒါမှမဟုတ်ရင်တရုတ်ကပဲဒီကိစ္စကိုသူ့တိုက်တွန်းလို့သူလက်ခံခဲ့တာလားဆိုတော့ကျွန်တော်နားလည်ရခက်လာပါတယ်အ
ဲ့တော့ဒီကိစ္စအင်းနဲ့ပတ်သက်လို့ဦးမင်းစင်အနေနဲ့တခြားဘာတိထားရလေးရှိလဲအခုကတော့ဦးမင်းစင်ပြောတဲ့အတိုင်းဆိုလို့ရှိရင်တော့ဒီရှင်ချန်နဲ့ဒီဘက်ကိစ္စကဒါသူ့ရဲ့မူရင်းပြောဆိုချက်လားဥပမာအဖြစ်ဒီတရုတ်ဘက်ကနေပြီးတော့ဒီပူးတွဲညင်ညာချက်မှာထုတ်ပေးဖို့ဒါပြောဆိုလာခဲ့တဲ့ပြီးတော့ဖြစ်ဟိုကိုယ်တွေ့ကြညာချက်အနေနဲ့ထွက်လာခဲ့တာလားဆိုတာအသေးချာမသိနိုင်သေးဘူးပေါ့
ကျွန်တော်အဲ့လိုပဲဟိုနားလည်ထားပါတယ်ဒါကဒီဘက်ကစပြီးတော့ initiate လုပ်တာနော်ဒီဘက်ကစပြီးဒီကိစ္စကိုဟိုလုပ်ဖို့တော့လာကန်ဟန်းတော့လဲဆိုတော့ကျွန်တော်မသိနိုင်သေးပါဘူးဟိုအဲ့ဒါအဲ့ကြောင့်ကျွန်တော်နေနေလေအကဲဖြတ်တာအခက်ပါဒါပေမဲ့လည်းကျွန်တော်တခုပြောချင်တာကတော့ဒီနိုင်ငံကြီးလေးလာတဲ့လူတော်များပေါ့နော်ဟိုငါသာဒါကတော့ real politics ပဲလက်တွေ့နိုင်ငံကြီးပဲအမျိုးသားအကျိုးစီးပွားလုပ်လဲဆိုပြီးတော့ပြောရတာကိုပဲဟလာဟိုကိုကိုကိုဟုတ်လာပြီလို့အောင်းမြင်နေလို့ရှိပါတယ်ဒီလိုတကယ်ပြောရမယ်ဆိုလို့ရှိရင်နိုင်ငံကြီးမှာကျင့်ဝတ်တွေလုံးဝမပါတော့ဘူးဆိုလို့ရှိရင်အဲ့နိုင်ငံကြီးကအင်မတန်မှကိုဟိုကျွန်တော်တို့ဟိုအကျိုးဆက်မကောင်းနိုင်ဘူးဆိုတော့သိကြပါတယ်ဒေါ်အောင်ဆန်းစုကြည်ကိုယ်ရင်ပြောခဲ့တဲ့စကားတွေအများကြီးရှိပါတယ်ဟိုဒီမန်ချက်ရယုံနေမဟုတ်ဘူးလုပုံလုံနည်းနဲ့မှန်ဖို့လိုတယ်ဟို end justify mean ပေါ့နော်ဟလာဟိုဟိုကြောင်ရရင်ဟိုကျွန်တော်တွေ့ရရင်ပြီးတော့ဘလိုပဲခေါ်ရခေါ်ရဟလာကြောင်ဖြူဖြူမဲမဲအေးမကျူးဆိုတာမျိုးသူမကြိုက်ဘူးဆိုတာမျိုးသူကကြာခဏပြောခဲ့ပါတယ်။ဒါကြောင့်မို့ကျွန်တော်ထင်ပါတယ်အခုဒီဖြစ်ခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးကျွန်တော်တို့နေနေရတာဒီပုံမှာအခဲဖြတ်ပြီးတော့အပြစ်တင်မစိုးခြင်းပါဘူး။ဒါပေမဲ့လည်းဟိုဒီကိစ္စတော့အင်တာမနိုင်ငံတွေကမှာအငင်းပွားစရာဖြစ်နေလို့ပြောလို့ရပါတယ်
။ကျေးဇူးပါပဲဦးမင်းစင်ခင်ဗျ
။ကျေးဇူးပါ
။ဒါကတော့မြမအရေးကျွမ်းကျင်သူဦးမင်းစင်ကိုအင်တာနက် Skype ကနေတဆင့်ဌာနမှုဦးတန်းလွင်ထွန်းကဆက်သွယ်မေးမြန်းခဲ့တာပါရှင်။ဒီမေးမြန်းခန်းကို VOA မြန်မာပိုင်းရဲ့ internet website ဖြစ်တဲ့ burmese.voanews.com မှာလည်းသရရှင်နေကြည့်ရှုနိုင်ကြပါရဲ့ရှင
် VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOE မြန်မာပိုင်းရဲ့အင်္ဂါနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင်အခုဒုတိယပိုင်းနာရီဝက်မှာနေ့ခင်းအင်္ဂလိပ်စာအစီအစဉ်နဲ့အတူနားဆင်ရမယ့်အပတ်စဉ်ကဏ္ဍတွေတင်ပါတော့
ဟုတ်ကဲ့ကျွန်တော်အခုတက်နေတဲ့ program က Global Solution Program လို့ခေါ်ပါတယ်အဲ့ဒီဟာကကျွန်တော်တို့ NASA field ရဲ့မှာပေါ့
ဒါကတော့ American ပြည်ထောင်စုမှာနည်းပညာဆိုင်ရာလေ့လာနေတဲ့မလတ်လဝင်းရဲ့အတွေ့အကြုံကြောင်းတင်ပြထားတဲ့သုတဆုံးလေး American တခွင်အစီအစဉ်မှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။ဒါအပြင်စီးပွားရေးကဏ္ဍကိုလည်းထုတ်လွှင့်မှာပါ။အခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းမတချို့ကိုမူရင်းအပေါ်မပြတ်ဦးဆက်မိုးဝေကကောက်နှုတ်တင်ပြမှာပါရှင
်။ပထမဆုံးတင်ပြပေးချင်တာကတော့ Is Suji Stealing the Show?အယုံဆိုင်အောင်ဒေါအောင်ဆန်းစုကြည်လုတ်လိုက်သလားဆိုတဲ့ခေါင်းစဉ်နဲ့ Eravati Online မှာစောရံနဲ့ရေးသားထားတဲ့ဆောင်းပါးဖြစ်ပါတယ်။နိုင်ငံတော်ဤကြံပေးပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာပြီးခဲ့တဲ့လတုန်းကတိုင်းရင်းသားလက်နက်ကိုင်ခေါင်းဆောင်တွေနဲ့တွေ့ဆုံဒီမှာညီညာရေးလုပ်ငန်းစဉ်မှာရကျင်တာထက်ကိုယ့်ဘက်ကဘာများပေးနိုင်မလဲဆိုတာကိုစဉ်းစားထားဖို့ပြောကြားလိုက်တာကြောင့်တိုင်းရင်းသားအုပ်စုတွေကမှစိတ်မသက်မသာဖြစ်ခဲ့ကြရတယ်လို့ဆောင်းပါးကိုအစကြည်ရေးသားထားပါတယ်။ဒေါအောင်ဆန်းစုကြည်ဟာသူတယောက်တည်းအကုန်လုပ်နေတယ်လူကြီးအုပ်နေရာယူထားတယ်ကြော်ကြားရေပန်းစားမှုအခွင့်ကောင်းယူရဲစသဖြင့်ညီညာရေးလုပ်ငန်းစဉ်ကိုလေးလာစောင့်ကြည့်နေကြသူတွေတိုင်းဒါလက်နက်ကန်ခေါင်းဆောင်တွေကနှစ်ကိုကြားဝေဖန်နေကြတယ်လို့ရေးသားထားပြီးဒေါအောင်ဆန်းစုကြည်ဟာတိုင်းဒါခေါင်းဆောင်တွေနဲ့တရားညှိနှိုင်းဆွေးနွေးတာမျိုးမဟုတ်ဖက်နဲ့ပြည်ထောင်စုညီညာရေးညီလာခံကိုဩဂုတ်လ31ရက်နေ့မှာကျင်းပမယ်ဆိုပြီးတော့စီစဉ်ကြကြောင်းထောက်ပြထားပါတယ်တချို့ကတော့လည်းဒီ27ရာစုပင်လုံညီလာခံဆိုတာဟာအပြတ်တက်ရည်ရွယ်တာဖြစ်တယ်လို့ပြောကြပါတယ်။အရင်အစိုးရကပြီးခဲ့တဲ့နှစ်ကငြိမ်းချမ်းရေးစာချုပ်ချုပ်ဆိုရာမှာမပါဝင်ခဲ့တဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့၉ဘွဲ့နဲ့ဖွဲ့ထားတဲ့ UNFC ရဲ့ပြောခွင့်ရသူနိုင်ဟောင်းဆာကတော့ဒေါအောင်ဆန်းစုကြည်ဟာရှေ့လက်မှာကျင်းပဖို့ရှိတဲ့ကုလသမဂ္ဂအထူးတွင်ညီလာခံမှာငြိမ်းချမ်းရေးလုပ်ငန်းစဉ်ပထမအဆင့်ကိုချပြဖို့အတွက်ရည်ရွယ်ချက်နဲ့ဒီရက်ကိုရွေးချယ်သတ်မှတ်တာဖြစ်ကြောင်းပြောဆိုပြီးတကယ့်ဆွေးနွေးမှုတွေကနောက်ပိုင်းမှာမှဖြစ်လာလိမ့်မယ်လို့မှတ်ချက်ပေးတဲ့အကြောင်းရေးသားထားပါတယ်။ကရင်တပ်မတော်ဒုတိယကာဝေးဦးစီးချုပ်လည်းဖြစ်တိုင်းရင်းသားအရေးလေးလာသူလည်းဖြစ်တဲ့ဘိုးကျော်ကြီးဘောကျော်ဟဲကတော့ညီညာရေးဆွေးနွေးပွဲနောက်ပိုင်းဘာတွေဖြစ်လာမလဲဆိုတာတိုင်းရင်းသားတွေအနေနဲ့ရှင်းရှင်းလင်းလင်းမသိရသေးဘဲအပြည့်ရနေမီအတွင်းတက်နေရခြားထားမှုတွေမှာအခက်အခဲတွေရှိနိုင်တယ်လို့ထောက်ပြပါတယ်။အင်နာဒီအစိုးရလက်ထက်ညီညာရေးလုပ်ငန်းစဉ်မှာစစ်တပ်ထောက်ခံတဲ့အရင်အစိုးရလက်ထက်ကနေမတူပါဘူး။အရင် NCA သဘောတူညီမှုကတိုင်းရင်းသားတွေကြားမှာသဘောကွဲလွဲမှုတွေဖြစ်စေခဲ့ပြီးတချို့အုပ်စုတွေတော့သာသဘောတူညီချက်ကိုလက်မှတ်ရေးထိုးခဲ့ကြတယ်လို့ထောက်ပြရေးသားထားပါတယ်။ဒေါအောင်ဆန်းစုကြည်ရဲ့ဥဆောင်မှုအောက်မှာတိုင်းရင်းသားတွေကိုအရင်အစိုးရနဲ့မတူအောင်အခွင့်အလမ်းတွေကိုပေးထားပါတယ်။လက်နက်ကန်အဖွဲ့အစည်းတွေကိုစီးပွားရေးအခွင့်အလမ်းတွေလုတ်ကန်ခွင့်ပြုဖို့မကန့်လှမ်းပါဘူး။ဒါဟာဒေသတွင်းမှာနေထိုင်သူတွေထက်ခေါင်းဆောင်ပိုင်းတွေကအကျိုးမြတ်ပိုရစေလိမ့်မယ်လို့ရေးသားထားပါတယ်။စီးပွားရေးတိုးတက်လာမှုနဲ့ဖွံ့ဖြိုးရေးကသာတာမန်ပြည်သူတွေကြုံတွေ့နေရတဲ့ပြဿနာကိုဖြေရှင်းပေးနိုင်မှာဖြစ်မယ်လို့ဒေါအောင်ဆန်းစုကြည်ကယူဆပါတယ်။ဒါကြောင့်လဲညဉ့်ညရေးမရသေးသေးပြည်သူလူထုရဲ့ရုပ်ပိုင်းဆိုင်ရာစိတ်သက်ပိုင်းဆိုင်ရာလူအချက်တွေကိုဖြည့်ဆည်းပေးနိုင်မှာမဟုတ်ဘူးလို့ပြောကြခဲ့ကြောင်းလည်းရေးသားထားပါတယ်။ကြည့်ရတာကတော့မြမစစ်တပ်ကရောတိုင်းရင်းသားလက်နက်ကိုင်အုပ်စုတွေဟာစစ်မှန်တဲ့ညဉ့်ညရေးကိုမလိုချင်ပဲအကျိုးစီးပွားပါတဲ့ညဉ့်ညရေးကိုသာလိုလားနေပုံရတယ်လို့လည်းထောက်ပြထားပါတယ်။အပြည့်စုံကို theraudi.com မှာဖတ်ရှုနိုင်ပါတယ်။ဒေါအောင်ဆန်းစုကြည်အစိုးရရဲ့စီးပွားရေးမူဝါဒဟာပဟေလိဆန်နေစေဖြစ်တယ်ဆိုပြီးတော့ Chris Blake ကbloomberg.com online စီးပွားရေးစာတမ်းမှာရေးသားထားချက်ကိုကောက်နှုတ်တင်ပြခြင်းပါတယ်။ပြီးခဲ့တဲ့မေလကစလို့တိုင်းဒေသကြီးအစိုးရကအထက်မြင့်အဆောက်အဦတွေစောက်လုပ်နေမှုကိုရပ်တန့်ခိုင်းလိုက်တဲ့အကြောင်းအစချီရေးသားထားတာပါ။ရန်ကုန်နယ်နိမိတ်အတွင်းမှာတင်စောက်လုပ်စေအဆောက်အဦပေါင်း185လုံးကိုလုပ်ငန်းဆိုင်ငံ့ထားလိုက်တယ်လို့ဆိုပါတယ်။အစိုးရပြောရင်မူဝါဒပြောင်းလဲရှိတယ်ဆိုတာကိုနားလည်ပေမယ့်နောက်ထပ်စောက်လုပ်မယ့်စီမံကိန်းတွေအပေါ်မှာသာကျင့်သုံးတင်တယ်လို့နားလည်ထားကြောင်းလုပ်ငန်းရှင်တအူးကပြောတယ်ဆိုတာကိုထောက်ပြရေးသားထားပါတယ်။ဒါဟာဒီမိုကရေစီအစိုးရတက်လာပြီးတဲ့နောက်စီးပွားရေးလုပ်ငန်းတွေနဲ့ပတ်သက်ပြီးတော့ပထမအဆုံးမေးခွန်းထုတ်စီရာထွက်လာတာလည်းဖြစ်တယ်လို့ဆိုပါတယ်အသေးစိတ်ကို bloomberg.com မှာဖတ်ရှုနိုင်ပါတယ
်ပြောစီမခင်ဗျာရန်ကုန်မြို့တော်ကနှစ်ပေါင်းများစွာပုံနေတဲ့အမိုက်တွေကိုမြို့တော်စီမံတရားရေးဌာနကရှင်းလင်းနေပြီးအမိုက်တွေစီးကမ်းမဲ့မပစ်ကြဖို့လဲစော်ဩနေပါတယ် ရေရှည်အောင်မြင်မှုရဖို့အတွက်ပြည်သူနဲ့စီပင်တို့ဘာတွေဆက်ပြီးတော့ပူးပေါင်းဆောင်ရွက်ဖို့လိုအပ်နေပါသလဲ။ဒီကြောင့်ကိုအခုလာမယ့်အင်္ဂါနေ့ညတိုက်ရိုက်လေးလံအစီအစဉ်မှာဆွေးနွေးကြအောင်ပါ။ပါဝင်ဆွေးနွေးကြဖို့အတွက် VOA ရဲ့တယ်လီဖုန်းနံပါတ်က1-239-382-555လေးကိုဖြစ်ဖြစ်email လေးဆာ burmese@voanews.com ကိုပဲဖြစ်ဖြစ်တော်ရရှင်တို့ရဲ့ဖုန်းနံပါတ်ဒီကိုပေးပို့ထားစီလိုပါတယ်ဇွန်နေကြအတန်းဖိုင်းဒါမှမဟုတ်လဲစာနဲ့ဝင်ရောက်ဆွေးနွေးလို့လည်းရပါတယ်ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်ခင်ဗျာ
ဒီကနေ့ညထုတ်လိမ့်မယ်အင်္ဂါနေ့ညဒါရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါတယ်ရှင်အခုတော့ဒေါ်လလတန်းတင်ဆက်တဲ့နည်းနည်းချင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ကြရအောင်ပါနော်
ဒီကိမ်းနဲ့တင်ပြမယ် idiom အသုံးကတော့
give someone a hard time
ဖြစ်ပါတယ်စာလုံးပေါင်းက G I V E give ကပေးတာ S O M E O N E someone ကတူတယောက်ရဲ့ A ကတခုတခါHARD hard ကခက်တာ TIME time ကအချိန်ဆိုတော့စကိုက်ခွန်ရဲ့တိုက်ရိုက်ဒီပဲကတော့လူတူတယောက်ကိုခက်ခဲတဲ့အချိန်ပြတာပေါ့ idiom ဆိုရဲတဲ့ဝိုက်ဒီပဲကတော့လူတူတယောက်ကိုစိတ်တော့ကရောက်အောင်စိတ်ဆင်းရဲအောင်စိတ်မတက်မသားဖြစ်ရလေအောင်စိတ်တူအောင်စိတ်အနှောက်အယှက်ဖြစ်အောင်ဒုက္ခရောက်အောင်လို့တာကိုဆိုတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Groby ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
My boss is giving me a hard time by asking me to do a lot of things in a short time.
ကျွန်တော်ဆရာသမားကကျွန်တော်ကိုစိတ်နေရအောင်လုပ်နေလေရဲ့အချိန်တိုတိုအတွင်းမှာခိုင်းထားတာလုပ်ဆရာတွေကလည်းတပုန်ကြီးပါပဲဗျာလို့ထိပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
My boss is giving me a hard time by asking me to do a lot of things in a short time.
လူတူတယောက်ကိုစိတ်တော့ကရောက်အောင်စိတ်ဆင်းရဲအောင်စိတ်မတက်မသားဖြစ်ရလေအောင်စိတ်တူအောင်စိတ်အနှောက်အယှက်ဖြစ်အောင်ဒုက္ခရောက်အောင်လို့တာကို idiom အသုံးရဘယ်လိုပြောမလဲ
Give someone a hard time.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကိရိမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
အခုဆက်လက်ပြီးတော့ကိုစော်ဝင်းလိုင်အပတ်စဉ်တင်ဆက်နေတဲ့စီးပွားရေးကဏ္ဍကိုထုတ်လင်းပါပါ။တောင်သူလယ်သမားတွေလက်တလောကြုံတွေ့နေရတဲ့သဘာဝဘေးအန္တရာယ်တွေအတွက်အစိုးရကအကူအညီပေးရေးအပါအဝင်အခြားလယ်သမားတွေအတွက်ကူညီဆောင်ရွက်ပေးတဲ့နာတွေကိုမြန်မာနိုင်ငံစံစဘာအသင်းချုပ်ဒေါက်တာဆိုးထွန်းနဲ့တည်တန့်ဆက်သွယ်မေးမြန်းပြီးဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာအပိုင်းနှစ်အဖြစ်တင်ပြထားပါတယ်ရှင်။
နောက်ဆက်တွဲမိကျင်တာနိုင်ငံတော်အစိုးရရဲ့အခမ်းကဏ္ဍပေါ့နော်မနေ့ကတော့အစိုးရတစ်ခုပေါ့ဒီနေ့မှာတော့အစိုးရအသစ်တက်လာပြီဆိုတော့အစိုးရဘက်မှလည်းဒီအစိုးရမတက်ခင်ကလည်းဆရာတို့ညှော်လင့်ဒီမြန်မာနိုင်ငံစံစဘာအသင်းချုပ်အပါအဝင်ဒီလက်သမားတွေဘက်ကညှော်လင့်ချက်တွေလည်းရှိခဲ့မှာပေါ့ဒီစိုက်ပျိုးရေးနဲ့ပတ်သက်တဲ့ကဏ္ဍမှာဘာလို့လဲဆိုတော့အနေဒီအစိုးရအနေနဲ့စိုက်ပျိုးရေးကိုဦးစားပေးလုပ်မယ်ဆိုပြီးတော့သူတို့ရဲ့အဓိကစီးပွားရေးမှန်တမ်းကြီးတွေထဲမှာကိုထည့်သွင်းဖော်ပြထားတာရှိခဲ့တော့ဒီလက်ရစိုက်ပျိုးရေးနဲ့ပတ်သက်တဲ့policy ကိုတိတိပါပါထွက်လာပါပြီလားခင်ဗျာ NLD အစိုးရကနေပြီးတော့လက်ရှိအစိုးရကနေပြီးတော့ထုတ်ပြန်တာလေ
တော့ကြတော့ဒီကဆက်ရွေးနေပတ်သက်တဲ့ policy ကိုကျွန်တော်မရှိသေးဘူးเนาะဟိုတူကတော့ဒီ CY policy ဆက်လက်ချက်ထဲမှာတော့လည်းဆက်ရွေးကဏ္ဍပါတာပဲရှိတာအဲ့ဒီဟာတူတီးကြတော့ထုတ်ပြန်တာမရှိသေးပါဘူ
းဟုတ်ကဲ့သူတို့ရက်တရားစီမံကိန်းတွေပါတယ်လုပ်ပြီးတော့ဟိုပြောဟိုတခြားဒီဟိုတခြားဝန်ကြီးဌာနတွေဆိုလှုပ်ဆောင်နေကြတာတွေရှိပြီလေတဘောကဟိုမနေ့ကဆိုလို့ရှိရင်ကျွန်တော်တို့လူပြန်ကေကနေပြီးတော့သူတို့ရက်တရလုပ်ခဲ့တဲ့စီမံကိန်းတွေဟိုအစီအစဉ်တွေသူတို့ချပြတာတွေရှိတယ်အောင်မြင်မှုတွေရှိတယ်ဆိုပြီးတချို့ဝန်ကြီးဌာနတွေကပြောတာတွေရှိတယ်ဒီလေဆက်ပြောဝန်ကြီးဌာနအနေနဲ့တော့တစုံတရာထုတ်ပြန်တာမျိုးအောင်မြင်တယ်မအောင်မြင်ဘူးဆိုတာမျိုးဆိုတာတော့သူတို့ဘက်ကဟိုတခုခုတစုံတရာထုတ်ပြန်တာမရှိသေးဘူးပေါ့ဆရာအဲ့လိုလား
ဟိုကျွန်တော်တို့မြင်တာတော့ဒီရက်တရအတွင်းမှာတော့အောင်မြင်တဲ့ဟာတော့ကျွန်တော်တို့ကတော့ကြောက်ကြီးရောမရှိတော့သူတို့လည်းပဲရှိစားသွားမဲ့ policy နဲ့ action plan အသေးစိတ်လို့သိနေတာပေါ့နော်။ဒါတော့ပဲကဏ္ဍဖြစ်ဖြစ်ပေါ့နော်။ကျွန်တော်လက်ရှိစည်းဝါးမူဝါဒဆန်းချက်ဆိုတာရေးပွားဆန်ပြီးတော့လုပ်တာပေါ့နော်။အသေးစိတ်ကျွန်တော် action plan မှာမသိရဘူးပေါ့နော်။ဟိုကဆိုတော့ဒါ layer service ကဏ္ဍတို့တဲ့ဦးစားပေးဆောင်မှာပြောမယ်လေ။ဒါကဘယ်လိုဆောင်ရမလဲဟာတော့မပါသေးဘူးပေါ့နော်။ဒီကြတယ
်။ဟုတ်ကဲ့ဆရာ။ မနေ့ကချမှတ်ခဲ့တဲ့ဒီဟိုနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်ခဲ့တဲ့စီမံကိန်းတွေရှိသလိုဒီဟိုအကူအညီပေးခဲ့တာတွေလည်းရှိတယ်။နောက်ဆရာတို့ကိုယ်တိုင်လည်းဒီဟိုပေါ့နော်ဒီ data တွေစုဆောင်းတာတွေအချက်အလက်တွေစုဆောင်းတာတွေရှိခဲ့တယ်ဆိုတော့အဲ့ဒီမနေ့ကလုပ်ခဲ့တဲ့စီမံကိန်းတွေအကူအညီတွေကဘယ်လိုများဖြစ်သွားပြီလဲဆရာ။ဆရာသိပါလား
။ तू ကမနေ့ကတော့လေ तू ကပြတဲ့ဒီတော်ရေးမှာတော့ तू တက်နိုင်မှာအကူအညီရပါတော့။နောက်ကျွန်တော်သိကြတော့ဒီ emergency နဲ့ပတ်သက် response team တော့ဖွဲ့ထားတာသိရပါတော့။ဘာလို့တော့ဒီရဲ့ PR ကလို့နိုင်ငံခြားကတာဝန်ရှိပုဂ္ဂိုလ်တွေကဒါနေပြည်တော်မှာရုံးဝန်းဖွင့်ပြီးတော့มาတာဆိုတာနဲ့ဘူပေါင်းဆောင်ရွက်နေတော့ကျွန်တော်သိရတယ်။အဲဒါဆိုကျွန်တော်မိတ်ဆွေတွေဆိုတော့ဒီ international ဖွဲ့စည်းတွေကမှရုံးဆိုင်ပြီးတော့သူတို့ emergency response လို့ယူมาဆောင်ရွက်နေတာတော့ကျွန်တော်သိရပါဘူးเนาะ။အဲသူတို့လည်းပဲဒါဆောင်ရွက်နေရမှာတော့သူတို့ဘာကိုဆောင်ရွက်လဲပေါ့ကျွန်တော်ကအဓိကတော့သူတို့စဉ်းစားတော့ခုန layer security ကဏ္ဍတဲ့ဆိုင်တော့သူတို့ကဒီ channel ပဲဒါဆိုအမရိစမန်တို့သူတို့ကိုညီမဲ့အနေအထားတော့ကျွန်တော်မြင်ပါတယ်။ဒီရဆက်ပြီးကဏ္ဍကျန်တဲ့လူတော်နဲ့ကိစ္စတော့ကျွန်တော်မြင်တာတော့ဒါတော့မနေ့ကလည်းဒီဒီကြဖွဲ့စည်းဆောင်ရွက်တဲ့အမျိုးတော့ကျွန်တော်မတွေ့ဘူးနော်။ဦးရောရောဆက်လက်ဒါဒီကြတော့အစီအစဉ်တော့ကျွန်တော်မတွေ့ပါဘူ
း။ဆိုတော့ကျွန်တော်တို့သိကျင်တာမနေ့ကသူတို့ရခဲ့တဲ့အကူအညီတွေနဲ့မနေ့ကဖြစ်သွားတဲ့ဟိုပျက်စီးဆုံးရှုံးသွားကြတာတွေသူတို့အကူအညီပေးခဲ့တာတွေနဲ့တဘွားဒီဟိုပေါ့နော်လှုပ်ဆောင်ခဲ့တဲ့ဒီစီမံကိန်းတွေနဲ့အာဒါဟိုပေါ့ဘဲစားဘဲကြေဖြစ်သွားပြီလားဆရာသူတို့ဒီဘက်ကို carry on များဖြစ်ခဲ့သလားတဘွားဒီပုံရဲဘတ်ဟိုဘတ်ဂျက်ငွေတွေပါတယ်များဟိုဒီအစိုးရလက်ထက်ကိုပြန်ပါလာတာတွေရှိသလားဘယ်လိုများဖြစ်သွားသလဲကျွန်တော်သိချင်တာပါဆရာ
ကျွန်တော်မြင်လာတော့သူကအကူအညီကတော့ဆက်ပြီးတော့ရှိနေတယ်လို့သိပါတယ်ခုနကျွန်တော်ရှင်းပြတယ်လို့ပဲဒီ emergency ပဲ sporting လို့ပါလို့ဒီအဖွဲ့တွေကတော့ဆက်ပြီးတော့မှနေပြီးတော့မှရှိနေတယ်ဆက်ပြီးအကူအညီဆက်ရှိနေတယ်လို့ကျွန်တော်သိရပါ
ဟုတ်ကဲ့ဆရာနောက်တစ်ခုကဆရာဟိုအရင်တစ်ခေါက်လဲကျွန်တော်နဲ့ဆရာနဲ့ဆွေးနွေးခဲ့ဘူးသလိုဒီအရန်ဆန်တူလောင်ထားဖို့ကိစ္စတွေဆရာတို့အရင်သမရဦးသိန်းစင်အစိုးရလက်ထက်မှာသူတို့ဒါအဲ့ဒီဟာအဲ့ဒီကိစ္စကိုသူတို့ဟိုပါတော့ထောက်အစိုးရဘက်ကလို့တိတ်ပြီးတော့ဟိုပါအားပေးမှုမရှိတဲ့အတွက်အဲ့ဒီအစီအစဉ်ကပြတ်သလိုဖြစ်သွားခဲ့တယ်ဆိုပေမဲ့လည်းဆရာတို့ကအဲ့ဒီအစီအစဉ်ကိုဒီအစိုးရတစ်လက်ထက်မှာပြန်အကောင့်ထဲပို့ခြင်းနဲ့ဆက်လက်လှုပ်ဆောင်ခြင်းနဲ့လို့ပြောပါတယ်ဆရာအဲ့ဒီအရန်ဆန်တူလောင်ဖို့အစီအစဉ်ကရောဆရာတို့ဒီမြန်မာနိုင်ငံဆန်စပါးအတင်းကျုံနဲ့ဒီလက်ရှိအစိုးရကြားထဲမှာဆွေးနွေးပြောဆိုမှုတွေရှိပါပြီလားဆရာ
။ဟုတ်အရင်တော့ကျွန်တော်တို့ကဒီသမရဦးသိန်းစင်နဲ့ထဲတုန်းကတော့ရန်ဆန်ကတော့ကျွန်တော်ဆန်စပါးအတင်းကျုံအနေနဲ့ဥဆောင်ယူခဲ့တာပေါ့နော်။ဆိုးရနေပြီးဆက်ဆံချီးပေးတဲ့အပိုင်းမှာရှိတာပေါ့နော်။ဒါလည်းပြီးရတဲ့နေ့ကတော့ကျွန်တော်တို့ကထပ်ပြီးမလုပ်သေးတော့ဘူးပေါ့နော်။နှစ်နှစ်လောက်ဝယ်ပြီးတော့မှဆိုးရတဲ့မှာတော့ဒီပြီးရတဲ့ဆိုးရတဲ့လက်ထက်မှာတော့ရန်ဆန်ဘွယ်ကစီးပွားရေးကုလန်ရောင်းဝယ်မိကနာဥဆောင်ပြီးတော့မှသာသနာ့ကြီးရာဦးဆောင်မိတာဝယ်ဖို့တော့ကျွန်တော်တို့စီဝေးခေါ်တယ်ဒီနောက်တစ်ခါစီမံချက်ဒီကျွန်တော်တို့နေနိုင်တဲ့ကိစ္စတော့လောက်တာရှိတယ်ဒါမှကျွန်တော်ပြီးခဲ့တဲ့ရက်ပိုင်းမှာပဲပြီးခဲ့တဲ့ဘက်ကပဲဒီစူပါဘူးဆိုင်ကတောင်းရှိပုဂ္ဂိုလ်တို့ကဒီဘိုက်သေးဒီမှာဖြည့်ွားလာတော့သူကဘတ်ဂျက်မရှိလို့မဝင်နိုင်တော့ဘူးတော့ဖြည့်ွားရပါတော့အဲ့တော့ကျွန်တော်တို့မြင်လာတော့ရန်ဆန်ကတော့ဒါမျိုးပြောကြတာပေါ့သူလည်းလူတွေမလို့ကျွန်တော်ကတော့ပရိုဖက်ဆီဒီတိုင်းမှာတော့လက်ရှိနေတာမှာဒီတဘောပင်းအနေနဲ့ခဏခဏဖြစ်နေရပါတော့။တော့ရာဇာနေနေအထားရှိဖို့တင်တယ်လို့ကျွန်တော်မြင်ပါတယ်။နောက်တစ်ချက်ကတော့ဒီ price stability ခေါ်တာပါတော့။ဈေးနှုန်းဒီမြင်ကြီးကိုလေသမားရဲ့နေနေကတော့သဘာပေါ်တဲ့အချိန်ကျတော့ဧက15တန်းလောက်တကယ်ကြီးပေါ်တာပါတော့။အဲပေါ်တဲ့အခါကျတော့ကျွန်တော်တို့ပုံလေးရမှာလည်းအဲပမာဏအားလုံးဝယ်ဖို့တွေ့ငွေကြေးတော့မရှိဘူးပေါ့နော်။အဲရာဇာကျွန်တော်တို့ရှိတော့ဒီအချိန်မှာကျွန်တော်တို့ဟိုမျှတာတဲ့ဈေးနဲ့ဝယ်ပြီးတယ်။နောက်ဈေးတက်တဲ့ကာလတွေရှိတယ်ခုနဩဂတ်စက်တင်ဘာလောက်မှာပြည်သူပြန်ရောင်းပြီးတာလောက်တော့မနော်။အဲတော့ကျွန်တော်တို့ကဘာဖာစတော့ပုံစံမျိုးတင်မကပဲနဲ့ခုံစင်းတော့ဒီမြင်ကြီးတော့ပါထောက်ကူယူတဲ့အတွက်ကြောင့်မလို့ကျွန်တော်ကတော့ဒီရန်ဆန်ဝယ်ဖို့တော့ကျွန်တော်တို့ကဒါတော့ပုံကြီးကျွန်တော်ပုံကြီးကမြင်အောင်ထပ်ပြီးတိုက်တော့ညမှာ
။ဟုတ်ကဲ့မြန်မာလူတို့ကဒီဆန်အပေါ်မှာပဲသူတို့ရဲ့နေ့တူကဒီစားသုံးမှုကဆန်အပေါ်မှာအများစုမိကိုအားထားနေကြတော့ဒီဆန်ဈေးကွက်ဆန်ဈေးတည်ငြိမ်မှုအတွက်ကဒါဆိုလို့ရှိရင်ဒါအစိုးရရဲ့ဂျားဝင်ဆောင်ရွက်မှုကမဖြစ်မနေလိုအပ်တယ်ပေါ့အဲ့ဒီလိုလို့ဆိုလို့လားဆရာ
မှန်ပါတယ်ကျွန်တော်ကခုနပြောရတာပေါ့တချို့ကလည်းပြောတာကျွန်တော် Facebook ကန်ဆီဆိုလည်းမထားရရတာပေါ့နော်ကျွန်တော်ရဲ့မြင်ကကျွန်တော်ကရန်စံထားစီရာစီတက်ကတဘာဝပေးရနေဖြစ်တဲ့အချိန်မှာအစိုးရအနေနဲ့အင်းနဲ့ဆောင်ရွက်ပေးနိုင်တယ်နံပါတ်နေ့ချက်ကဒီနှုန်းရလေလေသမားတွေအတွက်ကရောစားသုံးမှုအတွက်ကများတာမှုကိုတွင်းတွင်းပေးနိုင်တယ်နံပါတ်3ချက်ကပြည်သူရဲ့ဆိုးရိမ်တာပေါ့နော်တဘာဝဘေးနဲ့တခုဖြစ်တဲ့အခါကျရင်အာငါတို့စပါးသေးတယ်မလားဆန်သေးတယ်သွားမလားဆန်သေးကပို့လို့သွားမလားအဲ့ဒီအတွက်လည်းကျွန်တော်တို့ကဘာပဲဖြစ်ဖြစ်အစိုးရမှရန်ကန်ရှိတဲ့အတွက်ကြောင့်ကျွန်တော်တို့ကတရင်ထုတ်ပြန်မှုပြုလုပ်နိုင်တယ်ပြည်သူရဲ့ဆိုးရိမ်ပုံမှန်မှုလည်းကျွန်တော်ကဘာပဲဖြစ်ရောကြသေးလို့တော့မဟုတ်ဒီရ
စဉ်းစားကြည့်ရင်တော့ကောင်းတဲ့အချက်ကများတယ်ကျွန်တော်တို့မြင်ရတော့စောင့်ဝဲတင်တယ်လို့ကျွန်တော်မြင်ပါတယ
်။အင်္ဂါနေ့နေ့နဲ့ခင်အစီအစဉ်အတွက်ဆက်လက်ပြီးတော့တုတ္တဆုံလေအမေရိကန်တခွင်အစီအစဉ်ကိုတင်ဆက်မှာပါ။အမေရိကန်ပြည်ထောင်စုအနောက်ဖက်ချမ်းကနီးပညာတွေဖြန့်ဖြူးပေးနေတဲ့ဒေတာဖြစ်တဲ့ဆီလီကွန်ဗယ်လီမှာသွားရောက်လေ့လာနေတဲ့မြန်မာသုတေသီမလတ်လဝင်းရဲ့အတွေ့အကြုံတွေကိုကိုအောင်အောင်ကဆက်သွယ်မေးမြန်းထားပါတယ်ရှင
်။ဆိုမလတ်လဝင်းကဆီလီကွန်ဗယ်လီမှာပေါ့လေပညာရေးအစီအစဉ်တစ်ခုနဲ့ရောက်နေတာဆိုတော့ဟိုအရင်ရှင်းပြပေးပါလားအဲ့ဒီအကြောင်း
။အော်ဟုတ်ကဲ့ကျွန်တော်အခုတက်နေတဲ့ program က Global Solution Program လို့ခေါ်ပါတယ်။အဲ့ဒီဟာကကျွန်တော်တို့ NASA field မှာပေါ့ NASA researchကံနေမှာရှိတယ်။အစိုးရဖက်ဒရယ်အမေရိကန်အစိုးရရဲ့ဝင်ထဲမှာပေါ့သူတို့ဖက်ဒရယ်ဝင်ထဲမှာဒါပေမဲ့ support လုပ်တာတော့ Google က support လုပ်တာပါ
။ဟုတ်ကဲ့ဆိုတော့အဲ့ဒီမှာဘာအကြောင်းအရာနဲ့ပတ်သက်ပြီးတော့လေ့လာနေရလဲခင်ဗျ။အ
ော်ကျွန်တော်တို့ဒီ program က7ဘက်ပေါ့နော်7ဘက်မှာဟိုနေပယ်ဒေတာအစုံကလူရောက်80ကိုသူတို့ဖိတ်ပါတယ်နိုင်ငံပေါင်း43နိုင်ငံပေါ့မြန်မာပြည်ကတော့ကျွန်တော်ပထမဆုံးပါပဲ။သူတို့ရှိမှာ alumni ပေါင်း 2,000 လောက်ရှိနေပြီသူတို့အဓိကလုပ်တဲ့ဟိုကတော့ကမ္ဘာပြည်ထောင်စုမျိုးစုံပေါ့နော်ပညာရေးစီးပွားရေးလူမှုရေးနောက်ကျန်းမာရေးအစိုးရပိုင်းနဲ့ဆိုင်တာတွေရောနောက်တဘောပတ်ဝန်းကျင်နဲ့ပတ်သက်တဲ့ဟာတွေအဲ့ဒါတွေအကုန်လုံးပြည်ထောင်စုတွေကိုအကောင်ဆုံးမို့အဆင့်မြင့်ဤပညာတွေအသုံးပြုပြီးတော့ဘယ်လိုဖြည့်ရှင်းမလဲဆိုတဲ့ဟာပေါ့သူတို့မိရဲ့ကျွန်တော်ဒီ program ကိုရှောက်တဲ့အခါမှာမိရဲ့မိကောင်းက technology ကိုသုံးပြီးတော့လူ1 billion ကိုဘယ်လို impact ပြန်လုပ်မလဲပေါ့
ဒီနည်းပညာကိုအသုံးပြုပြီးတော့လူသားတွေအပေါ်ကိုဒီတက်ရောက်မှုရှိအောင်ပေါ့အချိုးရှိအောင်ဟိုလှုပ်ဖို့ဆိုတဲ့အခါကျတော့မလလဝင်းအောင်ဘယ်လိုအကြောင်းအရာမျိုးဘယ်လိုအစီအစဉ်မျိုးကိုရွေးချယ်ထားပါလဲ
အော်ကျွန်တော်ရွေးထားတဲ့အစီအစဉ်ကတော့ဆရာဆရာမတွေကို training ပေးတဲ့အစီအစဉ်ပေါ့နော်ဆရာဆရာမတွေ training ပေးတဲ့အခါမှာအခုလက်ရှိသုံးနေတဲ့အရာကကျွန်တော်တို့ပညာရှင်တွေဖိတ်တယ်ဆရာဆရာမတွေသင်ပေးရပြီးတော့ဆရာဆရာမတွေကအကြောင်းအရာတွေပြန်သင်ပေးရပေါ့အဲ့တော့အရန်ကိုအချိန်လဲကြတယ်နောက်တစ်ခုကငွေကြေးလဲအရန်ကုန်ကြများအထူးဖြစ်ရင်ကျွန်တော်တို့လိုမြန်မာနိုင်ငံလိုမျိုးပညာရေးဘက်မှာဟိုတုံးနေတာ 1.5 ဟို percent GDP ရဲ့ 1.5 ချင်နေတဲ့အခါမှာတိတ်ပြီးမထီရဘူးပေါ့နော်အထီးလေးရောဘယ်လိုလုပ်နိုင်မလဲနည်းပညာကိုဘယ်လိုသုံးနိုင်မလဲဆိုတဲ့ဟာကျွန်တော်ရဲ့ research question ပေါ့ကျွန်တော်အဲ့ဒီကအဖြေရှာနေပ
ါဆိုတော့အဖြေရှာတယ်ဆိုတော့အဖြေကတွေ့ပြီလားခင်ဗျာ
အဲ lens တော့ရနေပါပြီ
ဟိုဘယ်လိုလန်းစာမျိုးလဲနည်းနည်းပြောလို့ရတယ်လို့ပြောပြပေးပါလား
เจเจมาร์ ट्रेन ပြီးရဲ့ခါမှာအပိုင်း၃ပိုင်းရှိတယ်ပေါ့နော်ပထမတစ်ပိုင်းကအဲတင်ကြိုင်းနဲ့ပတ်သက်တဲ့ theory တွေလူအကြောင်းသားတွေအကြောင်းလေ့လာတဲ့အပိုင်းဒါတစ်ပိုင်းဒုတိယတစ်ပိုင်းကဆရာဆရာမတွေ lesson plan ဘယ်လိုလုပ်မလဲဆိုတဲ့အပိုင်းနောက်ဆုံးတစ်ပိုင်းကဆရာဆရာမတွေကတကယ် senior ဆရာဆရာမတွေအတန်းနဲ့ဝင်ထိုင်ပြီးတော့ the one on one mentoring လုပ်တဲ့ဟာပေါ့သူတို့အကြောင်းသားတွေနဲ့ဘယ်လို interact အကြောင်းသားတွေနဲ့ဘယ်လိုဆက်ဆံနေပြောဆိုရဲစတင်တာဘယ်လိုလုပ်နေဆိုတဲ့ဟာကိုလေ့လာအဲ့တတိယပိုင်းကတင်ကြားရေးမှာအရင်အရေးကြီးဆုံးတော့ကျွန်တော်တို့ရှင်မှာလည်းမလုပ်နိုင်ဆုံးညာလို့ဖြစ်နေမဟုတ်လဲဆိုတော့ तू ကဟိုအချိန်ဆရာဆရာမကောင်းတယောက်ကြီးကဂျူနီယာဆရာဆရာမတယောက်ကိုတွဲပြီးတော့သင်ပြရတာဖြစ်တဲ့အတွက်အချိန်လည်းရမ်းကြတယ်ငွေကြေးရလည်းကုန်ကြရမ်းများတယ်ကျွန်တော်တို့ညီမညီမဆိုတိတ်မလုပ်နိုင်ဘူး။ညီမတို့ကတော့အဲ့ဒါအရန်ကိုလုပ်တယ်ပေါ့နော်။အဲ့တော့ကျွန်တော်ကအဲ့ဒီ gap တွေဘယ်လိုဖြည့်လို့ရလဲဆိုတော့ခုနောက်ပိုင်းဒီကဘာမှပေါ်နေတဲ့ virtual reality or augmented reality တို့ဆိုတာကိုကဒီမှာရှိနေပေမဲ့အဲ့ဒီတခြား virtual reality တခြားနေရာတခုကိုရောက်တယ်လို့ခံစားလို့ရတဲ့ဤပညာတွေပေါ်နေပြီပေါ့နော်ဥမာမြန်မာပြည်မှာနေပေမဲ့လည်းကျွန်တော် Silicon Valley ကကျွန်တော်အတန်းနဲ့ရောက်တယ်လို့ခံစားလို့ရတဲ့ဤပညာတွေအဲ့ဒါကအဲ့ဤပညာတွေကိုသုံးပြီးတော့ကျွန်တော်ဆရာဆရာမတွေကို training ပေးတဲ့အခါမှာပို့ပြီးတော့ထိရောက်မယ်လို့ထင်ပါတယ်အဲ့အတွက်လည်းကျွန်တော်တို့ prototype တွေစမ်းပြီးတော့လုပ်နေပါတယ်
မလလဝင်းရံပညာရေးနဲ့ပတ်သက်ပြီးတော့ဆရာဆရာမတွေကိုတိတဲ့ပို့ပြီးတော့ထိထိရောက်ရောက်သင်တန်းတွေပေးနေအောင်စဉ်းစားရဲဆိုတော့ဟိုဘာကြောင့်ဒီပညာရေးလုပ်ငန်းတွေမှာအထောက်အကူပြုဖို့ဟိုရွေးချယ်ခဲ့တာလဲ
အဲကျွန်တော်ကိုယ်တိုင်လည်းဆရာမတယောက်ပါလွန်ခဲ့တဲ့စိတ်နှစ်ကျော်လောက်က IRVC ကဆရာမပေါ့နောက်အမေရိကန်မှာလာပြီးတော့ကျွန်တော်ပညာရေးနဲ့ပတ်သက်ပြီးတော့ထပ်ပြီးအထူးပြုသင်တန်းတွေတက်ပါတယ်၄နှစ်လောက်တက်တယ်ပြီးတော့မြန်မာပြည်ပြန်ပြီးတော့ခါမှာလည်းဆရာဆရာမတွေသင်တန်းတွေပေးရဲ့ကိစ္စတွေအများကြီးလုပ်ခဲ့တယ်ဟုတ်ကဲ့ခါမှာဒါကျွန်တော်နေ့စဉ်တွေ့နေရတဲ့ဖြစ်ပျက်တွေပေါ့နော်။နောက်တော့ကျွန်တော်ဆရာဆရာမတွေထက်တန်းလေတန်းအပြင်တက္ကသိုလ် level ဆရာဆရာမတွေအတွက်လည်းကျွန်တော်ညိုရောကဘတ်ကောလိပ်နဲ့ပေါင်းပြီးတော့ရန်ကုန်တက္ကသိုလ်နဲ့မန္တလေးတက္ကသိုလ်ကဆရာဆရာမတွေကိုကျွန်တော်တို့စဉ်းစားမပြတ်ပေါ့သင်တန်းပေးတဲ့ဟာတွေလုပ်ပါတယ်။လုပ်တဲ့ခါမှာညိုရောကဆရာဆရာမတွေဖိတ်ရတယ်နိုင်ငံတကာဆရာဆရာမတွေဖိတ်ရတယ်ကျွန်တော်ဘတ်ကဲပြီးလုပ်တယ်ပေါ့နော်။အဲ့တော့အရန်ထိရောက်တယ်ဒါပေမဲ့တက်ရောက်မှုကြတော့တော်တော်လေးနည်းတယ် ကျွန်တော်တို့အခုဆိုရင် train bias ဆင်စမတွေအယောက်100ကျော်ရှိပြီပေါ့နော်အရွယ်ချက်ကတော့ကိုဆက်ဆင်မတွေက institute ထောင်ပြီးတော့ပြန်ပြီးကိုလူတွေကိုပြန် train မှုပဲဒါပေမဲ့အဲ့ဒီကိုမရောက်နိုင်သေးတဲ့အခါမှာ funding ကအခုဆိုရင် landlord မှာရက်သွားပြီပေါ့ကျွန်တော်တို့ပေးတဲ့ funding ဖွဲ့စည်းတာသူ November လနောက်ပိုင်းဆိုမပြီးတော့ဘူးဆိုတော့အဲ့လိုမျိုး funding အများနဲ့ရှာနေရတော့ sustain မဖြစ်နိုင်ဘူးအဲ့တော့ကျွန်တော်ကဒီထက်ပိုပြီးဈေးလဲတက်တာမယ်ပိုပြီးတော့လဲကျိုးရှိပြီးထိရောက်မယ်နီလန်းကိုရှာရင်းနဲ့ဒီလိုရောက်လာပါဟုတ်
โอเคสรุปอกูပြောတယ်လေဒီ virtual reality ပေါ့လေဒါကိုဒီနည်းပညာကိုအသုံးချပြီးတော့ခုနလိုတိတ်ပြီးတော့အကုန်ကြမများဘဲနဲ့ဟိုဆရာဆရာမတွေကိုထပ်ပြီးတော့သင်တန်းတွေဝင်ပို့ချနိုင်မြဲအစီအစဉ်နဲ့ပတ်သက်ပြီးတော့လုပ်နေတာဆိုတော့ဟိုဒီလိုအစီအစဉ်မျိုးကိုဘယ်တော့လောက်စနိုင်မြဲဆိုပြီးတော့မျှော်မှန်းထားတာမျိုးရှိပါလေ
โอเคလာမယ့်6လအတွင်းတော့ကျွန်တော်ပထမဆုံး prototype တွေပထမဆုံး setting ငန်းတွေကိုလိုက်ပြီးတော့ video ရိုက်တဲ့ဟာပေါ့ virtual reality နဲ့360video ရိုက်တဲ့ဟာတွေလုပ်ပါမယ်အဲ့ဒါကအခုကျွန်တော်ချိတ်ဆက်ထားတာတော့ဖင်လန်ကဆီဆီမာတွေ train နဲ့ကြောင်းပေါ့နော် cricket prestige ကြောင်းကြီးတစ်ခုနဲ့ချိတ်ထားပါတယ်သူတို့နောက်ဖင်လန်ကတက္ကသိုလ်ဖင်လန်ကကြောင်းနေမှာဆိုရင်သူကပြောတယ်ကျောင်းသားတွေကနေတိုင်းနေတိုင်းသူတို့တန်းထဲမှာတယောက်မှတယောက်လာလာပြီးတော့ visitor တွေရှိရယ်ပေါ့နော်လာလေ့လာတဲ့လူတွေရှိရယ်ဘာလို့လဲဆိုတော့ကမ္ဘာမှာအကောင်းဆုံးဆိုတဲ့ finish education ကိုလေ့လာခြင်းတဲ့လူတွေများတယ်ကျွန်တော်မြန်မာပြည်ကဆိုလဲတော့လေ့လာခြင်းတာပဲကျွန်တော်ကိုယ်တိုင်ဆိုလဲရောက်ဖူးခြင်းနဲ့တော့လေ့လာခြင်းနဲ့ဒါပေမဲ့ရောက်ကျွန်တော်တွားတယ်ဆိုရင်တော့မှကျွန်တော်တယောက်ရဲ့အသိပဲရှိမယ်ဒါပေမဲ့အဲ့ဟာကိုမြန်မာတပြည်လုံးတိုင်းတာနဲ့နောက်တစ်ကမ္ဘာလုံးတိုင်းတာနဲ့ဘယ်လိုလုပ်နိုင်မလဲဆိုတော့ technology ကိုတုံးမှရမယ်ပေါ့နော်အဲ့တော့ကျွန်တော်တို့ဒီလာမယ့်6လအတွင်းမှာ prototype လုပ်နေတာဒီတန်းထဲကvirtual reality တကယ်အတန်းထဲကိုရောက်တယ်လို့ခံစားရကိုကိုတိုင်းအတန်းထဲကကျောင်းသားတွေနဲ့ interact လုပ်တော့လို့မရသေးဘူးကျွန်တော်နိုင်ငံက internet အခြေအနေကြောင့်ပေါ့နော်ဒါပေမဲ့ technology ရကတော့နည်းပညာရကတော့အတန်းထဲကိုရောက်ပြီးတော့ interact လုပ်လို့ရတဲ့အခြေအနေထိရောက်နေပြီဒါပေမဲ့ကျွန်တော်တို့ကတော့ internet အဲ့လောက်မကောင်းတဲ့အခြေအနေအဲ့လောက်တော့လုပ်လို့မရသေးဘူးလုပ်လို့ရတဲ့အခြေအနေက free download version နဲ့ဆရာဆရာမတွေကဒီဟိုတကယ်ကဘာဘောကအကောင်းဆုံးတက္ကသိုလ်တွေအကောင်းဆုံးစာသင်ခန်းနေတွေမှာဝင်ထိုင်ကြည့်လို့ရတဲ့အနေအထားမျိုးရအောင်စမ်းသပ်နေပါအခု6လအတွင်းမှာတော့ကျွန်တော်တို့ classroom 6ခုလောက်တော့ထွက်လာအောင်တော့လုပ်နေပါဟုတ
်ဆိုတော့နောက်တစ်ခုကလည်း Silicon Valley ဆိုတာဒါအမေရိကန်မှာတော့ဒါတို့တော်တော်နည်းပညာနဲ့ပတ်သက်ပြီးတော့နာမည်ကြီးတဲ့နေရာပေါ့လေဒီအမေရိကန်မှာဒီနောက်ပိုင်းထွက်ပေါ်လာတဲ့နည်းပညာတွေမှန်သမျှဟာ Google တို့ Facebook စတဲ့ဒီ company တွေလည်း Silicon Valley မှာပဲအခြေစိုက်ကြတာဆိုတော့ဒီ Silicon Valley မှာကြုံတွေ့ရတဲ့အခြေအနေလေးကိုနည်းနည်းလောက်ဟိုအဲ့ဒီအတွေ့အကြုံလေးကိုပြပြပေးပါလား
သူစဉ်ကျွန်တော်တို့ကျောင်းမှာပေါ့ဒီ Singularity University မှာ market တွေကိုမရောက်သေးတဲ့နည်းပညာတွေအများကြီးရှိတယ်။နောက်ကိုယ်နဲ့အတူကျောင်းလာတက်တဲ့ကျောင်းသားတွေကလည်းတကယ်ကဘာအနှံ့ကထိပ်သီးပညာရှင်တွေလို့ဖြစ်နေတယ်။ဒီမှာလောက်ကဘာကိုရောက်ဖူးတဲ့လူတွေပါတယ်။နောက်ပြီးတော့လည်းကျွန်တော်တို့ရဲ့ခန္ဓာကိုယ်ထဲမှာရှိတဲ့ဒီ DNA တွေကို sequence လုပ်တဲ့လူတွေပါတယ်။နောက် gene တွေကျမယူမကောင်းကျွန်တော်ကင်ဆာယောဂရှင်တွေပါတယ်ဆိုရင်အခုကရှိတဲ့အပြင် market ထဲမှာရှိတဲ့နည်းပညာကဟိုဟာပေါ့ဒါ chemotherapy နဲ့ပဲဒါပေမဲ့ဒီကကျောင်းသားတွေလုပ်နေတဲ့ဟာတွေက gene ကို edit လုပ်တဲ့ဟာမျိုးတွေလူစုံမျိုးတော့တစ်ခါမှလည်းမကြဘူးဒီနည်းပညာတွေဒီရောက်လာပြီးတော့ရာဝတ္ထုတွေကိုအုံနောက်နဲ့ control brain နဲ့ mind နဲ့ control လုပ်တဲ့နည်းပညာတွေရောဒါတွေဆိုတော့တစ်ခါမှရှိရလို့တော့မထင်ရတဲ့ဟာဆိုဒီလျှောက်ချင်းကိုယ့်ကိုအရင်က Harvard ကမကလို့ဘယ်ရပဲရလာချက်ချင်းပဲဝစ်ကြပြီးတော့ငယ်တန်းရောက်သွားလို့ခံစားရတယ်
VOA မြန်မာပိုင်းကတင်ဆက်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးမယ်ဆိုရင် email လိပ်စာကတော့ burmese@voanews.com ကိုပေးပို့နိုင်ကြပါတယ်ရှင
်။ American အစိုးရရဲ့သဘောထားအမြင်အာဘော်ကိုတင်ပြပါတော့မယ်ခင်ဗျာ
။ Africa တိုက်ဆာဟာရာအောက်ပိုင်းနိုင်ငံတွေဟာအလင်းအမြန်တိုးတက်လာနေပါတယ်။အဲ့ဒီဒေသဟာကမ္ဘာပေါ်မှာလူ၏အများဆုံးတိုးဝတဲ့ဒေသတစ်ခုဖြစ်ပြီးအလဲလက်တန်းစားအများစုနေထိုင်တဲ့ဒီဒေသမှာလူ၏ကတန်းတထောင်ကျော်နေပါပြီ။ဒါ့အပြင်ကမ္ဘာမှာလူငယ်လူရွယ်အများဆုံးနေတဲ့နေရာတစ်ခုဖြစ်ပြီးဤပညာနဲ့ထိတွေ့မှုပိုများသလိုစမတ်ဖုန်းတွေလည်းအရင်ကထက်ပိုပြီးသုံးလာနေကြတာပါ။ဒေသရင်းဖွံ့ဖြိုးပြီးကျွဲဝတ်တဲ့ကျွဲဝတ်လာစီမှုအဓိကကြောင်းရင်းတဲ့မှာအနာဂတ်မျိုးဆက်တဲ့ခေါင်းဆောင်တွေကိုပံ့ပိုးပေးတာနဲ့လုတ်ပိုင်ခွင့်တွေပိုးပေးဖို့ဖြစ်ပါတယ်။ဒါကြောင့် American ပြည်ထောင်စုကလွန်ခဲ့တဲ့6နှစ်လောက်ကစပြီးအာဖရိကလူငယ်ခေါင်းဆောင်တွေအတွက်ကနဦးအစီအစဉ်ရာလီကိုစတင်ပေးခဲ့တာပါ။ရီမန်းချက်ကတော့အနာဂတ်ခေါင်းဆောင်တွေအချင်းချင်းအောင်အမေရိကန်နဲ့ပါအဆက်အသွယ်မပြတ်ဖို့အပြင်စီးပွားရေးအစိုးရဘက်နဲ့လူမှုလူအဖွဲ့အစည်းတွေမှာခေါင်းဆောင်တွေဖြစ်လာချိန်မှာအောင်မြင်မှုရဖို့အထောက်အကူဖြစ်စေမယ့်အရင်းမြစ်တွေအဆက်အသွယ်ကွန်ရက်တွေရလာစေဖို့ဖြစ်ပါတယ်။မကြာသေးခင်ကမန်ဒလာဝါရှင်တန်ပညာသင်ဆုရရာလီလူငယ်တွေနဲ့တောင်ဟောတွေ့ဆုံပွဲမှာသမ္မတအိုဘားမားကအာဖရိကဒေသမှာစီးပွားရေးလုပ်ငန်းလုပ်ကင်ဖို့အတွက်စိတ်ဝင်စားတဲ့ American company တွေအတွက်အထောက်ပံ့တွေပေးဖို့သ သမရအာနာနဲ့အမိန့်တက်တက်ကိုထုတ်ပြန်လိုက်ကြောင်းကြေညာခဲ့ပါတယ်။အခုနှစ်ဆောင်းရာသီမှာလဲကုန်သွယ်ရေးနဲ့ယင်းနှိမ့်နှောင်မှုဆိုင်ရာဒုတိယအကြိမ်မြောက် American Africa စီးပွားရေးဖိုရမ်အတွက် American ကအင်ရှင်ဖြစ်နဲ့လက်ခံကျင်းပပေးသွားမှာဖြစ်ပါတယ်။ဒါပြင် Africa ကအိန္ဒိယနဲ့လုပ်ငန်းပေါင်းတန်း60ကျော်အတွက်တန့်စင်နဲ့လျှက်စစ်ပေးဝေနိုင်ဖို့ Power Africa စီမံကိန်းကို American ကဆက်ပြီးလှုပ်ဆောင်ပေးဖို့လည်းရှိပါတယ်။ရာလီအစည်းအဝေးနဲ့ပေးတဲ့ Mandela Washington ပညာသင်ဆုရခဲ့တဲ့ထူးကြတဲ့အာဖရိကလူငယ်တွေကိုတမရနဲ့တွေ့ဆုံပွဲအပြင်သတင်း6ပတ်ကြာခေါင်းဆောင်မှုသင်တန်းတွေတက်ရောက်ဖို့အတွက်အမေရိကန်နိုင်ငံကိုခေါ်ယူပေးခဲ့တာအခုဆိုရင်လူငယ်ပေါင်း 2,000 ကျော်ရှိနေပါပြီ။အာဖရိကတိုက်တလွှားကွန်ပျူတာအွန်လိုင်းစာပေးစာယူသင်တန်းတက်နေရကနေဖြစ်စေအုတ်ထင်းသူတွေစီကနေတဆင့်ဖြစ်စေရာလီအစီအစဉ်ကွန်ရက်နဲ့ဆက်သွယ်လာသူက 2,000 ခွဲကျော်ရှိနေပါတယ်။လူငယ်ထောင်ပေါင်းများစွာကိုဒက်ကာ၊အက်ကရာ၊နိုင်ယိုဘီနဲ့ပရီတိုရီယာနေရာလေးကူမှာဒေတာရင်းခေါင်းဆောင်မှုဗဟိုဌာနတွေဖွင့်လှစ်ပြီးခေါင်းဆောင်မှုစီးပွားရေးလုပ်ငန်းနဲ့ကွန်ပျူတာနက်ဝက်ဆက်သွယ်မှုဆိုင်ရာတွေကိုလေ့ကျင့်သင်ကြားပေးပါတယ်။တန်ဆန်းနီးယားကလူခွင့်ရေးတက်ကြွလှုပ်ရှားသူရှေ့နေဂူလင်းဖူကိုဟာအခုမန်ဒဲလာဝါရှင်တန်ပညာသင်ဆုရသူဖြစ်ပြီးသူဟာတန်ဆန်းနီးယားနိုင်ငံဖွဲ့စည်းပုံဥပဒေဆိုင်ရာနဲ့ပတ်သက်ပြီးအချက်လက်တွေရှာဖွေလို့ရအောင်ပထမဆုံးလှုပ်ဆောင်ပေးနေသူဖြစ်ပါတယ်။သူ့လောက်ရက်ကအစုအနဲ့ပြည်သူတွေပုံမထိတွေ့လာအောင်လုပ်ပေးတာဖြစ်ပြီးပြတ်ထန်းထတဲ့ဥပဒေတွေသူတို့ရဲ့ရပိုင်ခွင့်တွေနဲ့သူတို့ထမ်းဆောင်လိုက်နိုင်ရမယ့်တာဝန်ဝတ္တရားတွေကိုပြည်သူတွေပိုးပြီးနားလည်လာစေတာဖြစ်ပါတယ်။မစ္စဖူကိုနဲ့သူမလိုလူငယ်ထောင်ပေါင်းများစွာဟာအာဖရိကတိုက်မှာနဲ့မကဘဲအရှေ့တောင်အာရှဥရောပနဲ့အမေရိကတိုက်ကနိုင်ငံတွေမှာပါရှိနေတယ်လို့အမေရိကန်ပြည်ထောင်စုကယုံကြည်တယ်လို့ဒီလူငယ်ခေါင်းဆောင်တွေအနေနဲ့လဲသမ္မတအိုဘားမားပြောတယ်လို့အမေရိကန်ပြည်ထောင်စုထဲမှာသူတို့နဲ့လက်တွဲလုပ်ကိုင်မဲ့သူတွေမိတ်ဆွေတွေအများကြီးရှိနေတယ်ဆိုတာကိုသိထားသင့်ပါတယ
်။မေဂန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။အခုနောက်ဆက်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအသိပေးပါရစေရှင်။အခုတော့သတင်းအချင်းချုပ်ကိုတင်ပြဖို့အချိန်ရောက်ပြီဆိုတော့ဥဆက်မိုးကြီးပြောပြပါအောင်ရှင
်။စနေနေ့ကလူပေါင်း54ဦးထက်မနည်းတိဆုံးခဲ့ရတဲ့တူရကီနိုင်ငံကခလူမျိုးတွေရဲ့မင်္ဂလာပွဲတစ်ခုကိုအတီခံဘုံဖောက်ခွဲတိုက်ခိုက်သူဟာ IS စစ်သွေးကြွတွေလွှတ်လိုက်တဲ့ကလေးငယ်တယောက်ဖြစ်တယ်ဆိုပြီးတော့ပြောကြားထားချက်ကိုတူရကီအစိုးရကပြန်လည်ပြင်ဆင်နေပါတယ်။ဖောက်ခွဲသူကလေးငယ်တူဖြစ်တယ်ဆိုတဲ့ထင်မြင်ယူဆချက်ဟာမျက်မြင်တွေ့သူတွေထံကကြားသိရတဲ့ကောလာဟလအပေါ်အခြေခံပြီးတော့တုံ့သက်တာဖြစ်တယ်လို့တူရကီဝန်ကြီးချုပ်ကတင်းလန်းလေးမှာပြောဆိုလိုက်ပါတယ်။တိုက်ခိုက်သူတွေရဲ့နောက်ကွယ်မှာဘယ်သူဘဝရှိတယ်ဆိုတဲ့တဲလွန်စအစိုးရအနေနဲ့မသိရှိရကြောင်းတိုက်ခိုက်သူဟာဘယ်သူဖြစ်တယ်ဘယ်ဖွဲ့စည်းကဖြစ်တယ်ဆိုပြီးတော့စောစောပိုင်းကရရှိထားတဲ့အချက်လက်တွေဟာမမှန်ကန်တဲ့အကြောင်းသတင်းတောက်တွေကိုဝန်ကြီးချုပ်ကပြောဆိုလိုက်ပါတယ်။စီးရီးယားနိုင်ငံမှာလူသားချင်းစာနာမှုအကူအညီပေးဖို့အတွက်အကြီးမားဆုံးအခက်အခဲကြုံနေရတယ်လို့ကုလသမဂ္ဂအရေးပေါ်အကူအညီပေးရေးအဖွဲ့ရဲ့အကြီးအကဲကတနင်္လာနေ့မှာသတိပေးပြောကြားလိုက်ပြီးစစ်ကြောင်ပိတ်မိနေတဲ့တောင်းနဲ့ချီတဲ့အရက်သားတွေကိုအစားအစာရေးနဲ့ဆေးဝါးဖြန့်ဝေရေးအချိန်လုပြီးတော့လုပ်နေရတယ်လို့သူကပြောပါတယ်။စီးရီးယားပြည်ဝင်စစ်ကြောင်လူတွေအစုလိုက်ပြုံးလိုက်တေးရတယ်လို့၅နှစ်ကြာဖြစ်ပွားခဲ့တဲ့တွေ့တဲ့တန်ရုံတိုက်ပွဲတွေအတွင်အလက်ပုံမျိုးကလူသားချင်းစာနာမှုလက်ရှိအခြေအနေဟာဘယ်တော့မှနဲ့မှမတူအောင်ဖြစ်နေတဲ့အကြောင်းကုလသမဂ္ဂရေးပေါ်ကူညီရေးအဖွဲ့ရဲ့အကြီးအကဲ Stephen O'Brien ကကုလသမဂ္ဂလူမျိုးရေးကောင်စီကိုလာစဉ်တင်သွင်းတဲ့အစည်းအဝေးခန်းစာမှာဖော်ပြထားပါတယ်။ Republican Party ရဲ့သမ္မတလောင်း Donald Trump ကနိုဝင်ဘာလမှာကျင်းပပြုလုပ်မဲ့ဒီမိုရွေးကောက်ပွဲအတွက် Democrat သမ္မတလောင်း Hillary Clinton နဲ့ရှင်းပြိုင်မဲဆွေနေရမှာသူ့ရဲ့အဓိကယက်တီချက်တစ်ခုဖြစ်တဲ့ဆာဝဲဆာရန်အထောက်အထားမရှိဘဲ American ပြည်တော်စုမှာနေထိုင်ကြတဲ့ရွှေပြောင်းခြေချနေထိုင်သူတွေကိုတန်းပြီးကနှင်ထုတ်မယ်ဆိုတဲ့အမြင်သဘောထားကိုဆက်လက်ထုတ်ကန်ထားဆဲဖြစ်တယ်လို့ပြောလိုက်ပါတယ်
။ကျေးဇူးပါရှင်။ဒါကတော့ဥဆက်မိုးဝေကသတင်းချင်းချုပ်ကိုပြောပြသွားတာပါ။ဒီကနေ့မနေ့စီစဉ်ထုတ်လုပ်ရေးမှုကတော့ Matt Ethan စင်ပါရှင်။ Engineer ကတော့ Jimmy Cooks ပါ။အင်္ဂါနေ့နေ့ကင် VOA မြန်မာပိုင်းစီစဉ်ကိုနားဆင်ခဲ့ကြတဲ့အတွက်ကဘာတလွားကသရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်။ညနေခင်းစီစဉ်ကိုတော့မြန်မာစံတော်ချိန်ညနေ 6:00 ခွဲကနေ 9:00 ထိဆက်လက်ထုတ်လွှင့်မှာပါရှင်။သရရှင်အားလုံးရှင်လန်းချမ်းမြေ့ကြပါစေ။
This program has come to you from the Voice of America, Washington.